Welcome to the Voice of America in Burmese.
ပြည်နယ်ကင်းဝေးတဲ့မင်္ဂလာနံနဲ့ခင်ဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တိုင်းရဲ့2022ခုနှစ်အော်တိုဘာလ22ရက်တောက်ကြနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းလိုမီတာ25 40 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ကျွန်တော်တို့အခုတိုက်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမခင်ဗျက်တပါဒီမနက်ခင်းသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူပြောပြပေးမှာပါမြမအရေးအမေရိကန်လွှတ်တော်ကလက်ပိုက်ကြည့်နေမှာမဟုတ်အကြောင်းအောက်လွှတ်တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌကပြောကြားလိုက်ပါတယ်မြမနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ပြီးရောက်လာအောင်စိတ်ကောင်းဆောင်တွေကိုစင်ကာပူအစိုးရကနေဗန်ဒါရေးရဖိအားပေးနိုင်စွမ်းရှိတယ်လို့အမေရိကန်နိုင်ငံခြားရေးအရာရှိကြီးကပြောကြားလိုက်ပါတယ်ရာသီဥတုပြောင်းလဲမှုကြောင့်စိုးရိမ်ရတဲ့နိုင်ငံတွေထဲမှာမြမနိုင်ငံကိုပါထည့်သွင်းထားပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းရောင်း
ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်တဲ့ဒင်းတွေအပြီးတင်ပြမဲ့စူးစီးတင်ပြချက်တပုတ်မှာရော
Unfortunately the situation is really bad in Myanmar over 8 months
ကုလအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Christine Wagner ရဲ့သတင်းစာရှင်းလင်းပွဲကောက်နှုတ်ချက်မှာအပြည့်စုံကိုနားဆင်ရမှာဖြစ်ပါတယ်တခါမြန်မာပြည်တွင်းဗန်လုပ်ငန်းတွေမှာဗန်အငွေတွေထုတ်ယူဖို့အခက်အခဲကြုံနေရတာအိန္ဒိယရောက်ချင်းဒုက္ခသည်တွေဘာတွေအခက်ကြုံနေရသလဲဆိုတာနဲ့ထိုင်းနယ်ဆက်မြန်မာဒုက္ခသည်စခန်းတွင်ကိုဗစ်ကူးစက်မှုအခြေအနေတွေကိုတင်ပြသွားဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်အောင်ပါပါအခုရင်ဆုံးတော့ထိတ်တန့်ရောက်ဒီမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုခမောင်စိုးမင်းတို့ပြောပြပေးပါအောင်ဗျာ
မြန်မာနိုင်ငံမှာစစ်ကောင်စီတွေကိုပြစ်မှတ်ထားအရေးယူပြီးဒီမိုကရေစီရေလှုပ်ရှားမှုကိုအားပေးထောက်ခံကြောင်းပြသချဖို့အတွက်အမေရိကန်လွှတ်တော်အမတ်တွေကတိုက်တွန်းလိုက်ကြပါတယ်။ရှင်းအနာတိမ့်ပြီးတဲ့နောက်ပိုင်းနိုင်ငံရေးအချက်အလက်တွေပေါက်နေတဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးအရေးယူဆောင်ရွက်မဲ့ဥပဒေချမ်းကိုကွန်ဂရက်လွှတ်တော်မှအတည်ပြုပြီးဒီမိုကရေစီအားပေးဖို့လည်းတိုက်တွန်းခဲ့တာဖြစ်ပါတယ်
။ And Congress cannot and must not stand idly by when a thuggish military blatantly disregards the will of citizens
မြန်မာပြည်သူတွေရဲ့ဆန္ဒကိုပြင်းပြင်းထန်ထန်ပစ်ပယ်ခဲ့တဲ့လူရန်ကစစ်တပ်ရဲ့ February လလောက်ရက်ကိုကွန်ဂရက်လွှတ်တော်အနေနဲ့လက်ပိုက်ကြည့်မနေနိုင်ပါဘူးလို့ American Outlaw တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌ Democrat Coalition Gregory Mix ကမြန်မာနိုင်ငံဆိုင်ရာဥပဒေမူကြမ်းနဲ့ပတ်သက်ပြီးချက်တပြင်းနဲ့ဆွေးနွေးရမှာပြောဆိုလိုက်တာပါ Outlaw တော်နိုင်ငံခြားရေးကော်မတီမှာတင်သွင်းတဲ့ Burma Unified Through Rigorous Military Accountability Act of 2021လို့အမည်ပေးထားတဲ့2021ဥပဒေချမ်းကိုပူးတွဲအဆိုပြုခဲ့တဲ့ Republican ကိုယ်စားလှယ် Steve Sharpock ကလည်းမြန်မာအရေးအတွက်အရေးကြီးတဲ့ခြေလှမ်းတည်းလို့ပြောခဲ့တာပါနိုင်ငံခြားရေးကော်မတီဝင် Democrat ကိုယ်စားလှယ် Katie Manning ကတော့အာဏာသိမ်းပြီးနောက်ဖမ်းဆီးခံထားရတဲ့ American သတင်းသမား Danny Fenster အပါအဝင်မတရားဖမ်းဆီးထားသူတွေလွတ်မြောက်ဖို့နဲ့ Democracy ရဲ့အတွက်ဥပဒေကိုအတည်ပြုနိုင်ဖို့မျှော်လင့်ကြောင်းပြောဆိုခဲ့ပါတယ်ဥပဒေချမ်းမှာတော့ February 1ရက်မှာစစ်တပ်အာဏာသိမ်းတာကိုပြစ်ဒဏ်ရှုံချလိုက်ပြီးစစ်တပ်နဲ့စစ်ကောင်စီတာမကနဲ့ပတ်သက်ဆက်နွယ်နေသူလုပ်ငန်းတွေကိုပါပြစ်မှတ်ထားအရေးယူဖို့အတွက်ထည့်သွင်းထားတာဖြစ်ပါတယ်
။စစ်အာဏာသိမ်းပြီးနိုင်ငံရေးအကြက်တဲကြုံတွေ့နေရတဲ့မြန်မာနိုင်ငံမှာဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်အောင်စင်ကာပူနိုင်ငံကဗန်ဒါရေးအရှိန်အဟွာသုံးပြီးစစ်ကောင်ဆောင်တွေကိုဖိအားပေးနိုင်ကြောင်းအမေရိကန်သံတမန်တဦးကပြောကြားလိုက်ပါတယ်။အာရှတိုင်းမှာချွတ်ချုံကြနေတဲ့နိုင်ငံတစ်ခုဖြစ်လာတော့မဲ့အခြေအနေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာအပြောင်းလဲတွေဖြစ်ဖို့ဒေသတွင်းနိုင်ငံကြီးတွေနဲ့လက်တွဲကြိုးပမ်းဖို့အရေးကြီးကြောင်းအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကနေဂျာတာပရင်းနေကအွန်လိုင်းဆွေးနွေးရာမှာအမေရိကန်နိုင်ငံကြီးဌာနအတိုင်ပင်ခံဒဲရစ်ချိုလက်ကပြောကြားလိုက်တာဖြစ်ပါတယ်။ဖေဖော်ဝါရီလ10ရက်နေ့ကမြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုအတွက်တာဝန်ရှိသူတွေနဲ့ပတ်သက်ဆက်နွယ်သူတွေကိုအမေရိကန်ကအရေးယူတန်ခတ်တာတွေရှိကြောင်းပြောဆိုခဲ့သလိုစင်ကာပူနိုင်ငံအနေနဲ့လည်းအလားတူလုံနိုင်စွမ်းရှိကြောင်းပြောကြားခဲ့ပါတယ်။မြန်မာစစ်ကောင်းဆောင်တွေရဲ့ပြည်ပမှာရှိတဲ့ငွေကြေးပိုင်ဆိုင်မှုတွေကိုကန့်သတ်နိုင်မဲ့နည်းလမ်းတွေနဲ့ပတ်သက်လို့လဲစင်ကာပူဗန်ဒါရေးဆိုင်ရာအရာရှိတွေနဲ့တွဲဆုံဆွေးနွေးခဲ့ကြောင်းဗုဒ္ဓဦးနေက Twitter လူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်။အမေရိကန်တန်တမာရဲ့ပြောကြားချက်အပေါ်စင်ကာပူနိုင်ငံကတော့တုံ့ပြန်မှတ်ချက်ပေးတာမရှိသေးပါဘူး။အမေရိကန်နိုင်ငံရဲ့ဌာနအတိုင်ပင်ခံချိုလက်ရဲ့အရှိတောင်အာရှဒေသခီးစဉ်အတွင်းမြမအရေးအာယုံဆိုင်ဖို့ရှိကြောင်းလဲခီးစဉ်မတိုင်ခင်မှာပဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
မြမအပါဝင်နိုင်ငံပေါင်း17နိုင်ငံကို ရာသီဥတုပြောင်းလဲမှုကြောင့်နောက်ဆက်တွဲအကျိုးဆက်တွေကြုံရနိုင်တဲ့အထူးစိုးရင်ရတဲ့နိုင်ငံတွေအဖြစ်နဲ့အမေရိကန်ကစီးရင်သွင်းလိုက်ပါတယ်။မြန်မာ၊အိန္ဒိယ၊မြောက်ကိုရီးယား၊ပါကစ္စတန်နဲ့အာဖဂန်နစ္စတန်အပါအဝင်နိုင်ငံပေါင်း17နိုင်ငံကိုအထူးစိုးရင်ရတဲ့နိုင်ငံတွေဆင်းမှာထည့်သွင်းထားတဲ့အပြင်ဗဟိုအာဖရိကနဲ့ပစိဖိတ်သမုဒ္ဒရာဒေသရင်းကကျွန်းနိုင်ငံငယ်ကလေးတွေကိုတော့စိုးရင်ရတဲ့ဒေသနှစ်ခုဖြစ်သတ်မှတ်လိုက်တာပါ။ကမ္ဘာတလောရာသီဥတုပြောင်းလဲမှုအခြေအနေပိုဆိုးလာနေတဲ့အတွက်ဒီပြဿနာကိုခြေရာခံလိုက်ဖို့ပိုလိုလာသလိုသဘာဝဘေးအန္တရာယ်ကြောင့်နေရာဆန့်ခွာမှုတွေရော့ပါဖို့နဲ့စီမံခန့်ခွဲမှုတွေတည်တည်ချာချာလှုပ်ဆောင်အောင်မှာဖြစ်ကြောင်းသမ္မတဘိုင်ဒန်အစိုးရကချက်တဲ့ပရင်းနေမှာပြောပါတယ်။ဒီကိစ္စကိုဆန်းစစ်ဖို့အတွက်သမ္မတဘိုင်ဒန်ကဖေဗရူလာမှာအမေရိကန်မျိုးသားလုံခြုံရေးအကြံပေးအဖွဲ့ကိုညွှန်ကြားခဲ့တာဖြစ်ပြီးချက်တဲ့ပရင်းနေမှာတော့ကနဦးအစိုးရခန်းစားထုတ်ပြန်လိုက်တာဖြစ်ပါတယ်။အစိုးရခန်းစားထဲမှာဥရုယာသီဆိုင်ရာဒုက္ခသည်တွေပေါ်ပေါက်လာစေနိုင်တဲ့ရည်ကြီးမှုဒါမှမဟုတ်တခြားသဘာဝဘေးရန်ဆိုင်ရာကူးတွေပို့ဆောင်ကြည့်ဖို့မုခုံရရှာဒဏ်ခံရတဲ့နိုင်ငံတွေကပြည်သူတွေအတွက် UDP အမေရိကန်ကအကူအညီတွေပေးဖို့အပြင်ရာသီဥတုဆုံးမလို့ကိုယ်နိုင်ငံကနေဆွန့်ခွာသူတွေအတွက်တရားဝင်အကာအကွယ်ပေးရေးကိုဆန့်စစ်ဖို့ပါဝင်လှုပ်ဆောင်တဲ့အချက်တွေကိုအကြံပေးထားပါတယ်။အမေရိကန်ဆိုအနေနဲ့ဥရုယာသီဆိုင်ရာသိပ္ပံပညာရှင်တွေကနေကုညင်းနဲ့လုံခြုံရေးအရာရှိတွေအထိပါဝင်တဲ့ဥရုယာသီဆိုင်ရာစီမံခန့်ခွဲလုပ်ငန်းအဖွဲ့ကိုဖွဲ့စည်းပြီးရွှေ့ပြောင်းနေထိုင်သူတွေအရေးအစိုးရတွေနဲ့လက်တွဲလှုပ်ဆောင်ဖို့လည်းတိုက်တွန်းထားပါတယ်
။မြန်မာနိုင်ငံအပါအဝင်ကဘာပေါ်ကနိုင်ငံတချို့မှာအမျိုးသမီးတွေရဲ့အခွင့်အရေးချိုးဖောက်ခံရတယ်ရှိကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူထရက်စ်ကသတိပေးလိုက်ပါတယ်။မြန်မာ၊အာဖဂန်နစ္စတန်၊ဧသီယိုးပီးယား၊ယီမင်စတဲ့နိုင်ငံတွေမှာအမျိုးသမီးအခွင့်အရေးချိုးဖောက်ခံရမှုတွေပယ်ဖျက်ခံရတဲ့အခြေအနေနဲ့ရင်ဆိုင်နေရကြောင်းကြာတာပရင်းနေကပြောကြားလိုက်ပါတယ်။အမျိုးသမီးအခွင့်အရေးတွေကိုညှင်းပယ်နေတာတွေမလုပ်ဖို့လဲအာဖဂန်နစ္စတန်နိုင်ငံမှာအုပ်ချုပ်နေတဲ့တာလီဘန်အဖွဲ့အပါအဝင်ကမ္ဘာနိုင်ငံတချို့ကအစိုးရတွေကိုမြစ်တပ်ရက်ခံလိုက်ပါတယ်။အမျိုးသမီးတွေအားလုံးအတွက်တိုက်ပွဲဝင်ရပါလိမ့်မယ်လို့လည်းပြောကြားလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာပြီးခဲ့တဲ့ဆယ်စုနှစ်တွေကရရှိခဲ့တဲ့ပညာသင်ကြား권အပါအဝင်အမျိုးသမီးအခွင့်အရေးအားလုံးဟာကန့်သတ်ခံခဲ့ရတယ်လို့လည်းသူကပြောပါတယ်။အဲ့ဒီအတွက်ကျွန်တော်တို့အနေနဲ့အမျိုးသမီးတွေစာသင်ကျောင်းတွေမှာပညာသင်ကြားရေးလုပ်ငန်း권တွေမှာအလုပ်လုပ်ခွင့်ရရှိရေးနဲ့အများပြည်သူတွေရဲ့ဘဝတွေမှာပါဝင်နိုင်ဖို့အတွက်ကိုလည်းမယံမနလှုံ့ဆော်ပေးသွားမယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြောကြားခဲ့ပါတယ်။အမျိုးသမီးတွေအနေနဲ့သူတို့အခွင့်အရေးတွေရုပ်သိမ်းခံရပြီးခေတ်နောက်ပြန်ဆွဲတာမျိုးကိုလက်မခံကြတော့ဘူးလို့လည်းပြောကြားခဲ့ပါတယ်။အာဖရိကတိုက်မာလီနိုင်ငံမှာဆိုရင်6လအတွင်းအာဏာသိမ်းမှုနှစ်ကြိမ်ဖြစ်ပွားခဲ့ပြီးတဲ့နောက်အမျိုးသမီးအခွင့်အရေးတွေတဖြည်းဖြည်းဆုံးရှုံးခဲ့တာကိုလည်းထောက်ပြခဲ့ပါတယ်ခင်ဗျာ။
ဒီရီအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 9433လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA အမေရိကန်တံကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။NATO မဟာမိတ်အဖွဲ့နဲ့ရုရှားကြားဆက်ဆံရေးကျဆင်းလာနေတယ်လို့ NATO အဖွဲ့အကြီးအကဲကပြောကြားလိုက်ပါတယ
် The relationship between NATO and Russia is now at a low point.
မဟာမိတ်အဖွဲ့အကြီးနဲ့ရုရှားတို့ကြားဆက်ဆံရေးဟာစည်ရေးခေတ်ပြီးချိန်ကနေစာရင်အခုချိန်ကအနေဆုံးအနေထားကိုရောက်နေပါတယ်လို့အတွင်းရေးမှူးချုပ် Jens Stoltenberg က NATO ကာကွယ်ဝင်ကြီးတွေရဲ့ Brussels ကညှက်ကြဆွေးနွေးပွဲပထမနေ့မှာပြောကြားလိုက်တာပါNATO ဖွဲ့ဝင်နိုင်ငံတွေကဒီလအစောပိုင်းမှာရုရှားနိုင်ငံသားရှီဦးကိုနှင်ထုတ်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့ရုရှားက NATO မှာထားတဲ့သူ့ရဲ့အမြဲတမ်းကိုယ်စားလှယ်ဖွဲ့ကိုရုတ်သိမ်းချောင်းတနင်္လာနေ့ကပဲကြေညာထားတာဖြစ်ပြီးနှစ်ဖက်ကြားတင်းမာမှုတွေပေါ်ပေါက်နေတာပါ NATO မဟာမိတ်အဖွဲ့ပေါ်မှာရုရှားကတရှိုလုတ်ထောက်လှမ်းနေတယ်လို့ NATO ကဆွဆွဲပေမဲ့ရုရှားကညှင်းဆိုပါတယ်မော်စကိုမှာရှိတဲ့ NATO မဟာမိတ်တွေရဲ့ရုံးခန်းကိုပိတ်ဖို့ရုရှားဆုံးဖြတ်ချက်အတွက်သူစိတ်မကောင်းဖြစ်ရကြောင်းနဲ့သူတို့အနေနဲ့ရုရှားနဲ့ဆက်သွယ်ဖို့တခြားနိုင်ငံတွေရှိစေဖြစ်ပါတယ်လို့လည်းပြောကြားခဲ့ပါတယ
်ပြီးခဲ့တဲ့သတင်းပတ်ကဗြိတိန်နိုင်ငံမှာပါလီမန်အမတ် David MS အသက်ခံရမှုနဲ့ပတ်သက်ပြီးအသက်25နှစ်ရှိဗြိတိန်နိုင်ငံသားဆိုမာလီလူမျိုးအလီဟာဘီအလီဆိုတဲ့လူငယ်တယောက်ကိုတရားစွဲလိုက်ကြောင်းအာဏာပိုင်တွေကမနေ့ကြာတာပရိနေကပြောပါတယ်သူကိုအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့တရားစွဲလိုက်ကြောင်းအစိုးရရှေ့နေရုံးကပြောပါတယ်ဝါရင်ပါလီမန်အမတ်တူအဲ့ဒီလိုအသက်ခံခဲ့ရတဲ့အတွက်ဗြိတိန်နိုင်ငံမှာအထူးသဖြင့်မိမိမဲဆန္ဒနယ်ကိုရိုးရာအတိုင်းသွားရောက်ကြတဲ့ပါလီမန်အမတ်တွေဟာအံ့ဩတုန်လှုပ်ကုန်ကြပါတယ်ဒီဖြစ်ရကြောင်းဗြိတိန်နိုင်ငံမှာနိုင်ငံရေးခေါင်းဆောင်တွေကိုပြည်တွင်းအစွန်းရောက်တွေရဲ့ရန်ကနေဘလို့ကာကွယ်မလဲဆိုတာကြဲကြဲလောင်လောင်ပြောဆိုနေကြပါတယ် အသက်ခံရတဲ့အသက်69နှစ်ရှိဒေးဗစ်အာမစ်ဟာဗြိတိန်နိုင်ငံဥရောပသမဂ္ဂ EU ကနေနှုတ်ထွက်ရေးကိုထောက်ခံခဲ့ပေမဲ့ကိုဝင်ဖြတ်ချရေးကိစ္စကိုတော့ကန့်ကွက်နေတဲ့ကွန်ဆာဗေးတစ်ပါလီမန်ကကွန်ဆာဗေးတစ်ပါတီကပါလီမန်အမတ်တူဖြစ်ပါတယ်ခင်ဗျာ
Syria နိုင်ငံတောင်ပိုင်းက American တပ်တွေအုံပြနေတဲ့အခြေဆိုင်စခန်းတစ်ခုကို Away Train Drone ရန်လို့တန်တရားရှိတဲ့အရာနဲ့ဗိုလ်တပ်ဦးနေကတိုက်ခိုက်တာခံရပါတယ်ဒီတိုက်ခိုက်မှုဟာတမင်ရည်ရွယ်ချက်ရှိရှိချိတ်ဆက်ဆောင်ရွက်မှုတစ်ခုဖြစ်တယ်လို့ American စစ်တပ်အလဲပိုင်းဒေသကုကဲဌာနပြောခွင့်ရဗိုလ်ကြီး Bill Aubin ကပြောပါတယ်ကနဦးအစိုးရခန်းစားရရဲ့ဒီတိုက်ခိုက်မှုကမောင်းသူမဲ့ဝင်းရင်စနစ်ကိုတုံးပြီးတဝက်တိုက်ခတ်မှုတစ်ခုဖြစ်တယ်လို့ပြောပါတယ်ဒီတိုက်ခိုက်မှုကြောင့် American နိုင်ငံသားတူတယောက်မှတေဆုံးထဏ်ရာရတာမရှိပါဘူးဒီတိုက်ခိုက်မှုကအီရတ်နဲ့ဂျော်ဒန်နှစ်နိုင်ငံနယ်စပ်ဒေသနာက Syria နိုင်ငံထဲမှာရှိတဲ့ Al-Tab အခြေခံစိုက်စခန်းမှာဖြစ်ပွားခဲ့တာဖြစ်ပြီးဒီစခန်းကို IS စစ်တွေးကြအခြေမုံရဲ့အတွက်ပါတိဆောက်ထားတာဖြစ်ပါတယ်
အီသီယိုးပီးယားအစိုးရကတီဂရစ်ခွဲထွက်ဒေသရဲ့မြို့တော်မက်ကယ်လီကိုဒီတစ်ပတ်အတွင်း၃ချိန်မြောက်အဖြစ်မနေ့ကလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်အဲ့ဒီလိုလေကြောင်းကတိုက်ခိုက်မှုရဲ့အဓိကဖြစ်မှတ်ကတော့တီဂရစ်တပ်ဖွဲ့တွေရဲ့စစ်တင်နှံကြောင်တူဖြစ်တဲ့တစ်ခုဖြစ်တယ်လို့အီသီယိုးပီးယားတပ်ဖွဲ့ရဲ့ပြောခွင့်ရသူတူကပြောပါတယ်တိုက်ခိုက်မှုကြောင့်ထိခိုက်သေးဆုံးမှုသတင်းကိုချက်ချင်းမသိရသေးပါဘူးအဲ့ဒီဒေသမှာအီသီယိုးပီးယားအစိုးရတပ်ဖွဲ့တွေနဲ့တီဂရစ်ပြည်သူ့လွတ်မြောက်ရေးတပ်ဦး TPLF တို့အကြားလက်နက်ကင်တိုက်ပွဲတွေဖြစ်ပွားနေတာတစ်နှစ်နီးပါးအထိရှိနေပါပြီမြို့တော်မက်ကလီကနေအီသီယိုးပီးယားအစိုးရတပ်ဖွဲ့တွေရုတ်သိမ်းသွားပြီးတဲ့နောက်TPLF တပ်ဖွဲ့တွေကဝင်ရောက်ထိန်းချုပ်လိုက်ပြီးတဲ့နောက်ဇွန်လကစလို့တိုက်ပွဲတွေတော့ကြီးကြီးမားမားမတွေ့ရပါဘူးပြီးခဲ့တဲ့သတင်းဘက်ကစပြီး MR ဒေသက TPLF တပ်ဖွဲ့တွေကိုမောင်းထုတ်ဖို့နဲ့ဆုံးရှုံးတဲ့နယ်မြေတွေကိုပြန်လည်သိမ်းပိုက်ဖို့အတွက်အစိုးရတပ်ဖွဲ့ဝင်တွေကမြေပြင်ထိုးစစ်တွေစတင်ခဲ့ကြတယ်လို့လည်း TPLF တပ်ဖွဲ့တွေကပြောကြားလိုက်ပါတယ်ခင်ဗျာ
တောက်ကြနေမနေခင်ထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုတော်ခင်မျိုးတက်နဲ့ကိုခမောင်စိုးမင်းတို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမထုတ်လွှင့်ခင်မှာဆက်သွယ်မေးမြန်းချက်နဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်သွားမှာဖြစ်ပါတယ်ဆရာနာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံရင်ဆိုင်နေရတဲ့ပြဿနာတွေအခုတည်းပိုဆိုးမလာခင်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝန်းကထိထိရရောက်တုံ့ပြန်ဖြေရှင်းကြဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံမှာဆရာနာသိမ်းပြီး၈လလောက်မှာအခြေအနေတွေပိုဆိုးလာနေတာကိုလည်းမကြာခင်တောင်ဝန်ကနေအနားယူတော့မဲ့အထူးကိုယ်စားလှယ်ခရစ်စတင်းဘာဂနာကဒီနယူးယောက်ကုလသမဂ္ဂရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောကြားသွားတာဖြစ်ပါတယ်အပြည့်စုံကိုတော့ကိုစောမိုးကျော်ကတင်ပြထားပါတယ်ဗျာ
မြန်မာနိုင်ငံမှာဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးကတည်းကစလို့အခြေအနေတွေဟာတနေ့တခြားဆိုးတဲ့ထက်ဆိုးလာနေပြီးတိုင်းပြည်နေရာအနှံ့အတန်းဖက်တိုက်ခိုက်မှုတွေဖြစ်ပွားနေတယ်လို့အတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်ကပြောဆိုပါတယ်စစ်ကောင်စီဟာကုလသမဂ္ဂကတိုက်တွန်းတောင်းဆိုထားတဲ့ဆွေးနွေးညှိနှိုင်းအဖြေရှာတဲ့နည်းလမ်းကိုအသုံးပြုဖို့စိတ်မဝင်စားဘူးလို့လည်းပြောဆိုပါတယ
် Clearly we are now in a critical time not to allow the Tamador taking the upper hand and to go back to business
မြန်မာနိုင်ငံမှာစစ်တပ်ကပြန်ထိန်းချုပ်သွားနိုင်ပြီးအရင်တုန်းကလိုပြန်ဖြစ်မသွားအောင်ဝိုင်းပြီးလှုပ်ဆောင်ကြဖို့အတွက်တကယ့်ကိုအရေးကြီးတဲ့အချိန်ကိုရောက်နေပါပြီ။ဒါကြောင့်ကျမတို့အထူးသတိထားဖို့လိုပါတယ်။ဘာဖြစ်လို့လဲဆိုရင်ကျမရဲ့အမြင်အရစစ်ကောင်စီဟာအလျှော့အတင်းလို့ညှိနှိုင်းအဖြေရှာတာမျိုးကိုလုပ်မှာမဟုတ်ပါဘူး။ကုလသမဂ္ဂကနေအကြံပြုတိုက်တွန်းထားတဲ့ဆွေးနွေးညှိနှိုင်းအဖြေရှာရေးဆိုတာကိုစစ်ကောင်စီဘက်ကတုံ့ပြန်တာမျိုးမရှိပါဘူး
။အတွင်းရေးမှူးချုပ်ဂူတာရက်စ်ကလည်းမြန်မာနိုင်ငံကိုဒီမိုကရေစီပြုပြင်ပြောင်းလဲရေးလမ်းကြောင်းပေါ်ကိုပြန်လည်ပို့ဆောင်နိုင်မဲ့အခွင့်အလန်းတွေအတော်နဲလာနေပြီလို့ထောက်ပြပြောဆိုထားပါတယ်။ဒါကြောင့်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာနိုင်ငံရေးကိုဒီတက်ပို့ပြီးဝိုင်းဝန်းလှုပ်ဆောင်ပေးကြဖို့တိုက်တွန်းပါတယ်လို့လည်းအထူးကိုယ်စားလှယ်ခရစ်စတင်းဘာဂနာကပြောဆိုသွားပါတယ်။ချင်းပြည်နယ်၊ကချင်းပြည်နယ်၊ရှမ်းပြည်နယ်၊စကိုင်းတိုင်း၊မကွေးတိုင်းစတဲ့ဒေသတွေမှာစစ်တပ်ကစစ်ဆင်ရေးတွေကြောင့်အရသာပြည်သူတွေဒုက္ခရောက်နေကြတဲ့အခြေအနေကိုလည်းအထူးကိုယ်စားလှယ်ကပြောဆိုသွားခဲ့ပါတယ
် The Tamador the army uses a range of tactics against civilian populations including
ရာရီကိုမိရှိုတာပစ္စည်းတွေကိုလူရဲယူတာတွေလူတွေကိုအစုလိုက်အပြုံလိုက်ဖမ်းဆီးတာတွေနှင်းပန်းနှိပ်စက်တာတွေဖမ်းဆီးထားသူတွေကိုတပ်ဖြတ်တာတွေလိန်ကွဲပြားမှုပေါ်မှာအထီခံပြီးတော့အကြမ်းဖက်တိုက်ခိုက်တာတွေလူနေရက်ွက်နဲ့ရက်ရွာတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေစတဲ့ နီလန်းပေါင်းစုံကိုအသုံးပြုပြီးပြည်သူတွေကိုတိုက်ခိုက်နေပါတယ
်စစ်ကောင်စီကတော့အကြမ်းဖက်လှုပ်ရကျူးလွန်သူတွေကိုရှင်းလင်းတာသာဖြစ်ကြောင်းပြောဆိုထားပြီးကုလသမဂ္ဂအဖွဲ့အစည်းတွေရဲ့သတင်းထုတ်ပြန်ချက်တွေဟာလက်တွေ့အခြေအနေတွေကိုထင်ရှားမှုမရှိကြောင်းပြောဆိုထားပူပါတယ်အထူးကိုယ်စားလှယ်ကတော့မြမအရေးနိုင်ငံတကာအတိုင်းအဝိုင်းကကူညီဖြည့်ရှင်းပေးဖို့ပြက်ခွက်ခဲ့တာကြောင့်လက်နက်ကင်တိုက်ခိုက်တဲ့နီလန်းကိုဥတီခဲရကြောင်းပြောပါတယ်လက်ရှိအခြေအနေမှာစစ်တပ်ရဲ့အုပ်ချုပ်မှုကိုမြမပြည်သူတွေစန့်ကျင်တာဟာလည်းအရင်နဲ့မတူအောင်ကိုမြင်မားနေတယ်လို့ပြောဆိုခဲ့ပါတယ်
The people will not accept the militaryor a take over and it's quite different from the past like
ကျမရဲ့လ ీల မှုတွေရမြန်မာပြည်သူတွေဟာစစ်တပ်ကအုပ်ချုပ်တာကိုလုံးဝလက်ခံမှာမဟုတ်ပါဘူးဒီအခါမှာမြန်မာပြည်သူတွေရဲ့အနေထားဟာဟိုအရင်1988ခုနှစ်အပါအဝင်တခြားအာဏာသိမ်းခဲ့တဲ့အချိန်တွေကနဲ့မတူပါဘူးအဲ့ဒီအချိန်တွေတုန်းကတော့စစ်တပ်ကလူတွေကိုတတ်တယ်ဖမ်းဆီးတယ်ထောင်ချတယ်လူတွေကလက်လျှော့သွားတယ်စစ်တပ်ကအုတ်ချုပ်ခွင့်ရသွားတယ်ဆိုတဲ့အခြေအနေမျိုးနဲ့မတူတော့ပါဘူးပြည်သူတွေကလက်လျှော့အရှုံးပေးမှာမဟုတ်ပါဘူ
းကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လဲမြန်မာစစ်ကောင်စီကိုတရားဝင်အသိအမှတ်ပြုတဲ့လက္ခဏာသိမတွေ့ရတာဟာအရေးကြီးတယ်လို့လည်းပြောပါတယ်နိုင်ငံရေးစီးပွားရေးလူသားချင်းစာနာမှုဆိုင်ရာအကြက်အတဲတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံကိုကုလသမဂ္ဂလုံခြုံရေးကောင်စီအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကဒီထက်ပိုလှုံ့ဆော်ဖို့လိုအပ်နေတာကိုလည်းထောက်ပြပြောဆိုခဲ့ပါတယ်အထူးကိုယ်စားလှယ်ပါကနာဟာတောက်ကြနေမှာလဲမြန်မာနိုင်ငံဆိုင်ရာအခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂအထွေထွေညီလာခံရဲ့လူအခွင့်အရေးကိစ္စတွေကိုကင်တွယ်ရတဲ့တတိယကော်မတီကိုတင်ပြအောင်မှာဖြစ်ပါတယ
်ကုဇော်မိုးကျော်စူးစီးတင်ပြခဲ့တာပါခင်ဗျာအခုတခါတော့ပြည်တွင်းဗန်လုပ်ငန်းတွေရဲ့အခြေအနေကိုလည်းကြည့်ရအောင်ပါမြန်မာနိုင်ငံကဗန်တီးတီးမှာအနှံ့ထားတဲ့ကိုယ့်ရဲ့ငွေသားတွေကိုထုတ်ယူဖို့အတွက်အခုချိန်ထိအခက်အခဲတွေရှိနေသေးတယ်လို့ကာယကံရှင်တွေကပြောပါတယ်။ဒီလိုအခက်အခဲရှိနေခြင်းငွေထုတ်ယူရမယ့်ပမာဏရဲ့600ခန်းလုံးအထိကိုယ်စားငွေထုတ်ပေးသူတွေကိုဝန်ဆောင်ကပေးပြီးထုတ်ယူနေရတဲ့အခြေအနေတွေကလည်းကြေကြေပြန့်ပြန့်ဖြစ်နေတာပါ။ရန်ကုန်ကလာတဲ့သတင်းကိုတော့မတ်ဆုမွန်ပြောပြပေးပါအောင်ဗျာ။
မြန်မာနိုင်ငံမှာဖေဖော်ဝါရီလကနေအစစစ်တပ်ကနေအာဏာသိမ်းပြီးချိန်ကလေးကဗန်နေမှာအနှံထားတဲ့ကိုပိုင်ငွေတွေကိုထုတ်ယူဖို့အကန့်အသတ်တွေရှိလာပါတယ်။လူပုဂ္ဂိုလ်တဦးချင်းအနေနဲ့ ATM ဆက်ကနေငွေထုတ်ယူမယ်ဆိုရင်တစ်ရက်ကိုအများဆုံးငွေကျပ်5သိန်းထုတ်ယူနိုင်ပါတယ်။ဘဏ်ကနေထုတ်မယ်ဆိုရင်တော့တစ်ပတ်ကိုအများဆုံးကျပ်သိန်း20နဲ့ကုမ္ပဏီအဖွဲ့အစည်းတွေအနေနဲ့ကတော့တစ်ပတ်တာငွေထုတ်ယူနိုင်တဲ့ပမာဏအများဆုံးကျပ်သိန်း200ဆိုပြီးဗဟိုဘဏ်ကသတ်မှတ်ခဲ့ပါတယ်။ဒါပေမဲ့လည်းအခုချိန်မှာတော့ ATM ဆက်တွေမှာငွေထုတ်ယူလို့မရတော့သလိုဘဏ်မှာထုတ်ယူနိုင်မှုအတွက်ဆိုရင်လည်းတုံကင်စနစ်နဲ့သွားနေရတာကြောင့်မမျှမတဖြစ်နေတယ်လို့ကိုပိုင်ငွေထုတ်ယူဖို့ကြိုးစားနေသူတွေကပြောပါတယ်။ကျန်းမာရေးပရဟိတအလုပ်တွေလုပ်ပေးနေတဲ့ဟိုတယ်လုပ်ငန်းရှင်တဦးကလည်းသူ့ငွေသားထုတ်ယူနိုင်မှုအခုချိန်ထိခက်ခဲနေတော့မယ်လို့ပြောပါတယ်။
ဆုံးလဲပေးတဲ့ဟာဒီကြမ်းဘောစာအကောင့်ကြီးအကောင့်ပဲညီမတို့ဒီမှာလည်းအကောင့်ဖွင့်ထားတဲ့အခါကျတော့အကောင့်ကြီးအကောင့်ပဲလွှဲပေးတာဒါပေမဲ့ဒီဘဟုဘဏ်ကြီးရဲ့ထုတ်ပြန်ချက်တွေထဲမှာကျတော့ COVID ကာလနဲ့ပတ်သက်တဲ့ဟိုကျန်းမာရေးစီမံချက်တိခါကြောင့်ငွေကြေးထုတ်ရမယ်ဆိုရင်ဒီဟာကိုသိနေရအောင်ဆိုရင်အဲလိုဒီဘယ်လိုရှင်းရှင်းလင်းလင်းထုတ်ပေးဖို့ဆိုလားမသိဘူးသူစီမံချက်ချထားခဲ့တဲ့စာတွေထွက်လာတာလည်းအမတို့မြင်နေရတယ်ဒါပေမဲ့ဒီကေလက်တွေမှာကျတော့ဒီထုတ်ပါသေးဆိုတော့ဒီဘက်5သိန်းကိုခွဲထည့်ဟိုဗန်မန်နေဂျာနဲ့တွေ့ပြီးတော့ဟိုအရန်ကျေးဇူးပြုခိုင်းပြီးတော့ပဲလိုက်ထုတ်နေရတဲ့အလီခါဖြစ်နေသေးတာပေါ့နော်ဆိုတော့တာမန်ပြည်သူတယောက်အနေနဲ့လိုက်ထုတ်နေရတယ်အခွင့်အရေးထူးခြားလို့ထင်တာတော့မဟုတ်ဘူးမရေဒါပေမဲ့ဒေတာအတွက်ကိုကလုံနေတဲ့တမိုင်းကြီးတစ်ခုခါမှာတဲအနေနဲ့ရောလောက်တာရောဒီဒေတာတော့လုံတဲ့ဟာရောပေါ့မှာခက်ခါစားတယ်မယ်အောက်ကလုံချင်တာအောက်ကနေတလွဲတွေဖြစ်ဖြစ်နေတဲ့ဟာကလည်းအမကိုရောကားတွေဖြစ်တော့အကျက်တဲ့အကုန်ဖြစ်တာပေါ့မရေ
ဗန်နီမှာအနှံထားတဲ့ကိုယ့်ရဲ့ကိုပိုင်ငွေတွေကိုပြန်လဲရယူနိုင်မှုအတွက်ရာဂိုင်းနှုံးယူပြီးတော့ငွေသားထုတ်ပေးတဲ့တရားမဝင်ဈေးကွက်ကလည်းကြီးမားလာနေပါတယ်။ဒီလိုမျိုးရာဂိုင်းနှုံးယူပြီးတော့ငွေသားလဲပေးနေတဲ့သူတွေကိုဖမ်းဆီးအရေးယူသွားမယ်လို့စစ်ကောင်စီဘက်ကကြေညာပြီးတဲ့နောက်မှာတော့ငွေတိုးယူပြီးတော့လဲပေးနေသူတဦးကိုစဖမ်းဆီးခဲ့တယ်လို့စစ်ကောင်စီဘက်ကပြီးခဲ့တဲ့မေလ31ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့လည်းဒီကနေ့အချိန်ထိတော့တရားဝင်ငွေထုတ်ယူနိုင်မှုခက်ခဲနေလို့ရာဂိုင်းနှုံးယူပြီးတော့ငွေလဲပေးသူတွေကတော့ဆက်ရှိနေတော့ပါပဲရန်ကုန်မှာကိုစားငွေလဲပေးနေသူတူကတော့ရာခိုင်နှုန်းပေါက်ဈေးဟာ600ခိုင်နှုန်းဝင်းကျင်မှာရှိနေတယ်လို့ပြောပါတယ်
ပတ်စနစ်ကတော့ဘလောက်ပဲဖြစ်ဖြစ် 5.8 အနှုတ်ပါ ပတ်စနစ်ကတော့မရှိဘူး။ရာချီလဲတဲ့သူလည်းအတူတူပဲနော်မ။150 200လည်းဒီတိုင်းမဟုတ်ဘူး။
ဘမ်းမာငွေအထုတ်ယူနိုင်မှုတတ်မှတ်ထားတဲ့အတိုင်းအွန်လိုင်းကနေတုံ့ပြန်ယူတဲ့အခါမှာအခက်အခဲတွေရှိနေတာကြောင့်လည်းအခုလိုငွေယူပြီးတော့ငွေလဲပေးနေတဲ့သူတွေအလုပ်ဖြစ်နေကြတာပါ။အွန်လိုင်းကနေငွေလွှဲငွေထုတ်ဝန်ဆောင်မှုတွေပေးနေတဲ့ Wave Money လိုမျိုးဝန်ဆောင်မှုလုပ်ငန်းတွေကလည်းငွေပို့ငွေထုတ်ရတဲ့အခါမှာပေးရတဲ့ဈေးနှုန်းကအရင်ကထက်အဆမတန်တက်သွားတယ်လို့ဝန်ဆောင်မှုပေးနေသူတွေကပြောပါတယ်။မန္တလေးကပုဂ္ဂလိကဘဏ်တွေနဲ့ချိတ်ဆက်ပြီးတော့ငွေထုတ်ယူခြင်းသူတွေအနေနဲ့လည်းအကန့်အသတ်မရှိငွေသားထုတ်ယူနိုင်မှုကိုလူမှုကွန်ရက်ကနေတစေလူသိရှင်ကြားဆောင်ရွက်ပေးနေသူတဦးကလည်းလက်ရှိအခြေအနေကိုအခုလိုပြောပြပါတယ်
။ဒါကတော့အမှ600ခန့်လုံးယူတယ်ပြီအခုတော့လဲနေမှာဟုတ်ကျွန်တော်တို့ဒီတပင်းတို့ဒီအခါဘဏ်ပိတ်ရတဲ့နေရာမှာကျွန်တော်တို့ပြတ်နေတာဆိုပါစစ်နေတယ်နဲ့ပြန်တက်နေတာ။အားလားတော့ကျွန်တော်တို့ကပုံမှန်အနည်းဆုံးပါအော်ဒါဆိုရင်အမကျွန်တော်ဗန်လာပြီးတော့မန်းအကောင့်နဲ့ကျွန်တော်တို့အကောင့်နဲ့ပြန်ထည့်ပြန်မှာမှာအဲ့ဒါဘန်ကိုအကောင့်ချိန်မှရမှာမှာအစားအုပ်နဲ့ဆိုနေဗန်ရောက်ရောက်ချင်းကျွန်တော်တို့ဆင်းရင်ပြီးပါကနဲ့ဆိုတော့ဘာယူဝက်လောက်ကတော့ကြာမယ်ဗ
ျမြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းပြီးတဲ့နောက်ပိုင်းဗဟိုဗန်ရဲ့ကန့်သက်ချက်တွေကြောင့်ကိုပိုင်ဗန်စီးရင်တွေကနေငွေထုတ်ယူနိုင်မှုခက်ခဲတာမို့ဗန်နေပေါ်မှာပြည်သူတွေရဲ့ယုံကြည်မှုဟာလည်းလျော့နေလာတယ်လို့လေ့လာသူတွေကသုံးသပ်ပါတယ်တရားဝင်ငွေကြေးလဲလဲတဲ့လမ်းကြောင်းတွေမှာအခက်အခဲတွေပုံများလာပြီးငွေတွေကိုရာဂိုင်နှုန်းယူပြီးတော့ငွေသားလဲပေးနေတဲ့ဈေးကွက်ကိုအားကိုးနေရပေမဲ့လည်းကိုယ့်ရဲ့ပတ်စံပြန်ရနိုင်မှုငွေထပ်ပြီးတော့အကုန်ခံပြီးထုတ်နေရတဲ့အပေါ်မှာဗန်စင်ရင်ပိုင်ရှင်တွေဘက်ကစိတ်ပြက်နေကြပါတယ်ရှင
်မဆုမွန်တင်ပြသွားတဲ့ဗန်လုပ်ငန်းအခက်အခဲတွေကနေဆက်ဒုက္ခသည်တွေရဲ့အခြေအနေကိုလည်းပြောပြခြင်းပါတယ်စစ်တအာဏာသိမ်းပြီးနောက်ပိုင်းချင်းပြည်နယ်ကနေအိန္ဒိယနယ်စပ်မီဇိုရမ်ပြည်နယ်တွေထွက်ပြေးတင်းရှောင်သွားကြတဲ့ဒုက္ခသည်တောင်းနဲ့ချီရှိနေပြီလို့ချင်းလူအခွင့်အရေးအဖွဲ့တွေကပြောပါတယ်။ချင်းပြည်နယ်တွေကတိုက်ပွဲတွေစစ်တပ်ကလည်းအင်အားတိုးချနေတာတွေကြောင့်ဒုက္ခသည်တွေအရင်ထက်ပိုပြီးထွက်ပြေးလာနေကြတာကြောင့်သူတို့ကဒီနေထိုင်စားသောက်ရေရောအခက်ကြုံနေရပြီးတော့ကိုဗစ်ကူးစက်မှုတွေပါကြုံလာရပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုအလိမ်မာပြောပြပေးပါအောင်ဗျာ။
ဆရာနာသိမ်းပြီးနောက်ဆန္ဒပြပွဲတွေပေါ်စစ်ကောင်စီတပ်တွေကအကြမ်းဖက်ပစ်ခတ်နေနေတာ CDM လှုပ်ရှားသူတွေကိုဖမ်းဆီးတာပြင်အခုနောက်ပိုင်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့ဖြစ်နေတဲ့တိုက်ပွဲတွေကြောင့်ချင်းပြည်နယ်နဲ့ကပ်နေတဲ့အိန္ဒိယနိုင်ငံမီဇိုရမ်မြို့နယ်ဘက်ထွက်ပြေးလာကြတဲ့ဒုက္ခသည်3,000ကျော်ရှိနေတယ်လို့မီဇိုရမ်အခြေစိုက်ချင်းလူအခွင့်အရေးအဖွဲ့ CHRO ကပြောပါတယ်လက်ရှိမီဇိုရမ်ဘက်မှခိုးလုံနေကြတဲ့စစ်ဘေးဒုက္ခသည်တွေဟာနေထိုင်စားသောက်ရေးအခက်အခဲနဲ့ရင်ဆိုင်နေရပြီးမကြမ်းမမာသူတွေကိုဗစ်ကရောဂါဖြစ်နေကြသူတွေလည်းရှိနေကြတယ်လို့ချင်းလူအခွင့်အရေးအဖွဲ့ကဆလိုင်းထောင်ကျုံလျံကပြောပါတယ်
။စစ်ဘေးဆောင်တွေအမြလို့အေးအစားတော့အရင်ခက်ခဲကြတယ်ဟုတ်တချို့တွေကအမြန်နဲ့ပြီးကြတယ်ဆိုတော့အေးဒီတချို့တွေကဖြစ်စီတွေလည်းတိတ်ပြီးမပါတဲ့လူတွေများလေအဲ့ဒါကြောင့်မလို့ဒုက္ခရောက်ကြတယ်အခုကဆိုတော့ခင်းတွေကငွားချက်ဖူးတအားခက်နေပြီအဲ့ဒါတော့မှဆာတော့မှခက်တယ်အဲ့ဒါဒုက္ခတွေတအားများတယ်အခုပါမယ်ဆိုတော့ကက်ယောဂါလည်းအခုကဆိုတော့ကိုဗစ်ယောဂါလည်းတအားပြင်းနေတယ်ဆိုတော့သူအများအပြားကဥပမာစစ်ဘေးဆောင်တွေလည်းတအားကိုဗစ်ကက်ယောဂါကြောင့်ဖျားတဲ့လူတွေအများများတယ်အဲ့ဒီဒုက္ခအရန်ကြုံကြတယ်
ဒုက္ခသည်တွေဟာအစာတောက်တာမကငွေရေးကြေးရေးကအစာအခက်ခဲဖြစ်နေတာကြောင့်နေမကောင်းဖြစ်ပေမဲ့ဆေးဝါးပစ္စည်းတွေမဝယ်နိုင်ဘူးလို့အိန္ဒိယနိုင်ငံချမ်ပိုင်ဖာခွန်ကျေးရွာမှာခိုးလုံနေကြတဲ့မြန်မာဒုက္ခသည်တို့ကပြောပါတယ
်ငွေရေးကြေးရေးပဲချက်ခဲ့တယ်သူတို့အားကြောင့်လည်းဆိုတော့အခုဒီမှာဆေးဝါးတော့ရှိတယ်ဒါပေမဲ့ဝေဖို့ကပိုက်ဆံမရှိဘူးဒီမှာပိုက်ဆံရှာဖို့လည်းဒီဟာကျေးရွာတွေဆိုတော့လေပိုက်ဆံရှာဖို့နေရာတွေလည်းမရှိဘူးတစ်ဖက်မှာကိုဗစ်ကလည်းများသေးတယ်ဆိုတော့လေအဲ့လိုရခက်ကြုံရတာပေါ့နော
်သူတို့ခုံလုံးနေတဲ့ဖာခွန်ကျေးရွာမှာမြန်မာနိုင်ငံကဒုက္ခသည်925ဦးရှိပြီးအဲ့ဒီထဲမှာ50ကျော်လောက်ကကိုဗစ်ဖြစ်ပွားနေတာလို့ပြောပါတယ်ကိုဗစ်ကြောင့်အသက်80ကျော်အဖွားအိုနှစ်ဦးသေဆုံးသွားတယ်လို့ပြောပါတယ်လက်ရှိမှာအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ထဲထွက်ပြေးတိတ်ရှောင်လာကြတဲ့မြန်မာဒုက္ခသည်3000ကျော်ရှိနေတယ်လို့အိန္ဒိယနယ်စပ်ချင်းပြည်နယ်ထန်တလန်မြို့နယ်ကကျေးရွာအသီးသီးမှာလည်းနောက်ထပ်တိတ်ရှောင်နေတဲ့စစ်ဘေးဒုက္ခသည်3000လောက်ရှိတယ်လို့မီဇိုရမ်အခြေစိုက်ချင်းလူအခွင့်အရေးအဖွဲ့ CHRO ရဲ့ဒုတိယအမှုဆောင်ဒါရိုက်တာဆလိုင်းဆောင်လင်းက VOA ကိုပြောပါတယ်
ဒီဟာကရည်ရှိပြဿနာတစ်ခုဖြစ်လာနိုင်တယ်အဲဒီချိန်ကြလို့ရှိရင်ဒီနိုင်ငံတကာတိုင်ဝမ်ကဒီထောက်ပံ့ပေးမှုအတွက်တော့ရည်ကြီးလာနိုင်တယ်ကျွန်တော်မဇောက်တော့ဒီမှာရောက်ရှိနေပြီးရဲ့ဒုက္ခတွေဒီအပြစ်မကဘူးဟိုကကမှကျန်ရှိနေသေးတဲ့ IDP တွေကိုထောက်ပံ့ပေးဖို့လဲဒီနိုင်ငံတကာတိုင်းဝိုင်းရဲ့ဒီထောက်ပံ့ကူညီမှုကျွန်တော်အများကြီးလိုအပ်လာနိုင်မယ်အဲ့ဒါတူကြောင့်လဲဒီနိုင်ငံတကာအတိုင်းဝိုင်းကိုကျွန်တော်တို့ဒီဆက်ချတော့ဖွဲ့ရနေတောင်းဆိုချင်တာဒီဖက်ကနေ cross border assistance ပေးနိုင်ဖို့ဟို assistance တွေအလုပ်ပေးထားစီချင်ပါတယ်
မြန်မာနိုင်ငံဘက်ကထွက်ပြေးလာကြတဲ့ဒုက္ခသည်တွေကိုမီဇိုရန်အစိုးရကကူညီထောက်ပံ့မှုတွေမလုပ်သေးဘူးလို့ချင်းလူအခွင့်အရေးအဖွဲ့ CHRO ကပြောပါဗျာ။လောလောဆယ်ဒုက္ခသည်တွေအနေနဲ့မီဇိုရန်လူမှုအဖွဲ့အစည်းနဲ့နိုင်ငံသားရောက်ချင်းလူမျိုးအတိုင်းဝိုင်းတွေရဲ့အကူအညီကိုအားကိုးနေကြရပေမဲ့လိုအပ်ချက်တွေအများကြီးရှိသေးတယ်လို့ပြောပါဗျာရှင်
။အိန္ဒိယနယ်စပ်ရောက်ဒုက္ခသည်တွေရဲ့အခြေအနေဖြစ်ပါတယ်ခင်ဗျာ။အခုတော့ထိုင်းနယ်စပ်ဘက်ကိုလည်းတွားကြည့်ကြအောင်ပါ။ထိုင်းနိုင်ငံမြောက်ပိုင်းမင်းဟောင်ဆောင်ခရိုင်မှာရှိတဲ့မဲလာဦးကရင်ဒုက္ခသည်စခန်းမှာဒီရက်ပိုင်းတည်းမိသားစုအများအပြားအစုလိုက်ကိုဗစ်ကူးစက်နေကြပါတယ်။ကိုဗစ်ကန့်သတ်ချက်တွေကြားကဒုက္ခသည်50ဝန်းကျင်လောက်ရောဂါကူးစက်နေကြတဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတော့မအေးမာကသတင်းပေးပို့ပါတယ်ခင်ဗျာ
။မြန်မာနိုင်ငံကကရင်ဒုက္ခသည်အများစုရှိနေတဲ့ထိုင်းနိုင်ငံမြောက်ပိုင်းမင်းဟောင်ဆောင်ပြည်နယ်ကမဲလာဦးဒုက္ခသည်စခန်းမှာကိုဗစ်ကရောဂါကူးစက်ခံရသူ50နီးပါးလောက်ရှိနေပါတယ်။မိသားစုလိုက်ကိုဗစ်ကူးနေတာလို့မေလာဦးဒုက္ခသည်စခန်းကစခန်းကော်မတီနဲ့နှီးဆက်သူဒုက္ခသည်တို့ကပြောပြပါတယ်
။အစူလက်ဆိုလဲတော့ဖြစ်ရလို့ပြောရမှာပါခင်ဗျ။ဆိုတော့ဒီမိသားစုဖြစ်တာမိသားစုလည်းဖြစ်နေတယ်။ဟုတ်ကဲ့40နဲ့2ယောက်ကတော့လွန်ခဲ့တဲ့2ရက်တော့ရပါပဲ။အခုဆိုတော့40နဲ့2ယောက်ဆိုတော့မနေ့ကလည်း3ယောက်လောက်ရှိမှဒီနေ့ထပ်ဖြတ်သွားတယ်။ဒီနေ့လည်းပညာလည်းခတ်တယ်ဝင်အဲ့ဒါကြောင့်ကျွန်တော်ချင်တာတော့50လောက်ရှိဖို့ဆိုရင်50နာနီ50ကျော်နေပြီလားမသိ
ရပိုင်းအတွင်းမှာကူးစက်မှုတွေများလာတဲ့အတွက်တိတက်နေရာမှာထားပြီးဒုက္ခသည်စခန်းကကျန်းမာရေးဝန်ထမ်းတွေကစောင့်ကြည့်ကူးတာပေးနေတယ်လို့လည်းသူကပြောပါတယ
်နောက်ပြီးတော့သူကအကန့်ခွဲရဆိုတာဟိုနည်းနည်းဆိုးတဲ့လူနဲ့စိတ်ပြီးတော့မဖြစ်တဲ့လူနဲ့အဲ့လိုမျိုးပေါ့စိတ်ဆိုးတဲ့လူနဲ့သူတို့ခွဲထားတဲ့အလူရှိတယ်အဲ့ဒီအဝဲရိုးဆိုတာဒီ UN နဲ့ဆိုင်ရောတရားနိုင်ငံအတွက်ဥရေကြီးရုံးမှသူတို့ထားရတယ်။နောက်အချို့ရတော့သူတို့အဲ့ဒီစာတီကျောင်းတော်မှသူတို့ထားတယ်
။ဒုက္ခသည်စခန်းတစ်ခုလုံးမှာတော့အများစုကြီးကကာကွယ်ဆေးမထိုးကြရသေးပါဘူး။ဒုက္ခသည်တွေအတွက်ကာကွယ်ဆေးထိုးနိုင်ဖို့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကကြိုးစားနေကြပေမဲ့2022ခုနှစ်လောက်မှသာရနိုင်မယ်လို့လည်းပြောကြပါဗျာ။အခုလောလောဆယ်တော့ထိုင်းကျန်းမာရေးဝန်ကြီးဌာနရဲ့အစီအစဉ်နဲ့ဒုက္ခသည်တွေတဲကတက်ကြီးရွယ်အိုတွေမတန်ဆွမ်းသူအနည်းငယ်လောက်ကိုပဲကိုဗစ်ကာကွယ်ဆေးထိုးနိုင်ခွင့်ရခဲ့တယ်လို့လည်းသူကပြောပါဗျာ
။ဟုတ်တော့ရဒီတက်ကြီးရွယ်အိုနဲ့မတန်ဆွမ်းတဲ့နဲ့နောက်ပြီးတော့ဒီကိုယ်ဆောင်မြင့်ကင်းရတော့သူတို့ထိုးပေးကြတယ်
အခုလကစပြီးကိုဗစ်ကရောဂါကူးစက်မှုတွေပထမဆုံးစဖြစ်ခဲ့တာပါအခုတစ်ခေါက်မှာတော့မိသားစုလိုက်အများအပြားကူးစက်နေကြတာဖြစ်ပါတယ်ပထမဆုံးအချိန်ကိုဗစ်ကရောဂါပိုးကူးစက်မှုဖြစ်ခဲ့ပြီးအခုအခါမှာတော့မိသားစုလိုက်ကူးစက်မှုတွေများလာတာဖြစ်ပါတယ်နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ထွက်ပြေးတိမ်းရှောင်လာကြသူတွေဟာထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်း6ခုမှာခိုးလုံနေထိုင်နေကြရပါတယ်မင်းဟောင်ဆောင်ပြည်နယ်ထဲကမဲလာဦးဒုက္ခသည်စခန်းမှာလူဦးရေ9000လောက်ရှိပါတယ်အုံပြံဒုက္ခသည်စခန်းမှာပထမဆုံးကိုဗစ်ကရောဂါပိုးစတင်ဖြစ်ခဲ့တာပါအဲ့ဒီနောက်ထိုင်းရင်ဒုက္ခသည်စခန်းမဲလာဒုက္ခသည်စခန်းအခုမဲလာဦးနဲ့မဲလာမှုစခန်းတွေမှာကိုဗစ်ကရောဂါတွေကူးစက်ပြန့်ပွားနေကြတာပါဒုက္ခသည်စခန်းတွေတစ်ခုနဲ့တစ်ခုကတော့အတော်လေးအလံဝေးပါတယ်ရှင
်ထိုင်းနယ်စပ်မှာရှိတဲ့မဲလာဦးဒုက္ခသည်စခန်းတွင်ကမြန်မာနိုင်ငံသားတွေအစုလိုက်ကိုဗစ်ကူးစက်ခံနေကြရတဲ့အခြေအနေကိုနားဆင်ခဲ့ရတာပါခင်ဗျာအစီအစဉ်မကြခင်နောက်ပိုင်းမှာလဲဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကျမ်းမာရေးကဏ္ဍတိုင်းရင်းသတင်းလွှာအစီအစဉ်တွေကိုနားဆင်ရတော့မှာဖြစ်ပါတယ
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့RFA လွတ်လပ်တဲ့အာရှအသံမြမပါတာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြမနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bing Juru Channel 101ဒါမှမဟုတ် Tancom 6 တို့ Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျိုရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်သက်တွေစီတည်မှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာမနေ့ခင်းပါခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American တန်ကတောက်ကြနေမနေ့ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ25 kHz 12133ညလိုင်းနိုမီတာ40 kHz 9413ညလိုင်းနိုမီတာ51 kHz 5805နဲ့တိုင်းလက်မီတာ190 kHz 1505ကပါကျွန်တော်တို့တိုးချက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ဥအောင်ခင်းရဲ့မြန်မာရေးသုံးသက်ချက်ဦးဝင်းမင်းရဲ့ဓမ္မရေးကဏ္ဍအပြင်တိုင်းရင်သတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ပစ္စည်းတဲ့အိမ်က9,800,000ပြုပြင်းပြဟာက3,800,600ကျွန်တော်အပ္ပစာရပြီကျွန်တော်အိမ်မှာ
နောက်ပိုင်းမှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ဥအောင်ခင်းရဲ့မြန်မာရေးသုံးသက်ချက်အလှည့်ရောက်လာပါပြီစစ်တပ်ရဲ့ငကူအပြစ်ရဲ့မဟာဗျူဟာကြောင့်တိုင်းဒါလက်နဲ့ကိုင်းဒီတဲမှာဖျို့ဖျဲဖြစ်ကုန်ပြီးတော့အပြစ်ရဲ့အရင်းရှင်ဆိုတဲ့လူဒန်းစာပေါ်ပေါက်လာပါတယ်အခုစစ်ကောင်စီလက်ထက်မှာလည်းအကျိုးအများရှိတဲ့ဒီအပြစ်ရလမ်းစဉ်ကိုပဲဆက်လက်ကျင့်သုံးနေတဲ့အကြောင်းဦးအောင်ခင်ကသုံးသပ်တင်ပြထားပါတယ်ခင်ဗျာ
အောက်တိုဘာလဇန်းကနေ၈နှစ်ဖေဖော်ဝါရီလကုန်အထိ၅လကြာအပြစ်ကရစင်းမယ်လို့စစ်ကောင်စီကစက်တင်ဘာလ29ရက်နေ့ကကြေညာပါတယ်ဒါပေမဲ့စစ်ကောင်စီရဲ့လုံခြုံရေးနဲ့အုပ်ချုပ်ရေးရန်ရည်တွေကိုထိပါလာရင်တော့ပြန်တိုက်ရမယ်လို့ဆိုပါတယ်။အကြအတက်ဖြစ်လာပြီဆိုတာကိုသက်သေပြတာဖြစ်ပါတယ်။အရင်ကလည်းတစ်ဖွဲ့နဲ့အပြစ်ရပြီးအခြားတစ်ဖွဲ့ကိုထိုးစစ်ဆင်လေးရှိပါတယ်။စစ်တပ်ရဲ့အပြစ်ရပြည်ရဲ့ကြောင့်ခွဲထွက်တဲ့အုပ်စုတွေပေါ်ပေါက်လာသလိုစစ်စင်ရေးနဲ့ပတ်သက်တဲ့သဘောထားအမြင်အမျိုးမျိုးကိုလည်းဖြစ်ပေါ်စေပါတယ်။ရှစ်လေးလုံးအရေးတော်ပုံကြောင့်ရေးရင်သွားတဲ့စစ်တပ်ဟာ1989နဲ့1995အကြားမှာလက်နက်ကင်အဖွဲ့20ကျော်နဲ့အပြစ်ရသဘောတူချက်ရယူပါတယ်။အပြစ်ရအဖွဲ့တွေကိုလက်နက်ကင်ဆောင်ခွင့်နဲ့စီးပွားရေးလက်ခွင့်ပေးတဲ့အတွက်စစ်အစိုးရအတော်ကြီးအသက်ရှူချောင်သွားပါတယ်။ဒါပေမဲ့ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်မှာအပြစ်ရသဘောတူညီချက်တွေရယူပြီးခရင်ပြည်နယ်မှာမရယူနိုင်ခဲ့တာဟာKNU ခရင်အမျိုးသားအဖွဲ့ကိုအကြအတဲဖြစ်စီပါလေ။အဲ့ဒီအချိန်ကစပြီးအပြစ်ရဗျူဟာနဲ့ပတ်သက်ပြီး KNU ခေါင်းဆောင်ပိုင်းမှာသဘောထားကွဲလွဲလာပါလေ
။စေအစိုးရကအပြစ်ရဖို့ကမ်းလှမ်းတာကိုလက်ခံကျင်သူနဲ့လက်မခံကျင်သူဆိုပြီး KNU အဖွဲ့ထဲမှာအမြင်နှမျိုးကွဲပြားသွားပါလေ။ဒါပေမဲ့ခေါင်းဆောင်ပိုင်းကတော့လက်မခံဖို့ဆုံးဖြတ်ပါလေ။ဒီတော့တွင်ဗုဒ္ဓဘာသာဝင်ကရင်စစ်တီတစုက KNU ကခွဲထွက်ပြီးDKBA ခေါ်ကရင်ဗုဒ္ဓဘာသာတက်မတော်တီထောင်ပါတယ်။ KNU လက်အောက်ခံလက်နက်ကိုင်3,000ပါဝင်ကြောင်းသိရပါတယ်။စေအစိုးရက DKBA ခွဲထွက်အဖွဲ့ကိုစီယုံသိမ်းသွင်းပြီး KNU ကိုတိုက်ခတ်ရမှာအသုံးပြုလာပါတယ်။ကချင်နဲ့ရှမ်းပြည်နယ်မှာအပြစ်ရနိုင်တဲ့အတွက်စစ်အင်အားပူကောင်းလာတဲ့တက်မတော်ဟာ DKBA ရဲ့အကူအညီနဲ့ထိုးစစ်ဆင်နိုင်တဲ့အခါ1995မှာမန်နေပလော့ KNU ဌာနချုပ်ကြာဆုံးသွားပါတယ်။အဲ့နောက်ပိုင်းမှာ KNU ကခွဲထွက်တဲ့လက်နက်ကိုင်အဖွဲ့တွေပေါ်ထွက်လာပါတော့တယ
် KNU အဖွဲ့ကချုပ်ကင်တဲ့နေမြေကြီးမြောင်းသွားတာနဲ့အတူနေဆက်ကုံတွေရေးကရတဲ့ဝင်ငွေလဲကျဆင်းသွားပါတယ်ခရင်တိုင်ရင်ခုနှစ်ရင်းဟာကိုနီကိုဟာနဲ့ရပ်တည်ပြီးမဲ့ဌာနချုပ်ရဲ့ဥဆောင်မှုကိုခံယူတဲ့အတွက်အထက်အလျောက်စူးစီးမှုရှိကြပါတယ်ဒါကြောင့်မင်နာပလော့ဌာနချုပ်ကျဆုံးသွားတာဟာခရင်တော်လှန်ရေးရဲ့စူးစီးမှုကိုအများကြီးထိခိုက်စေပါတယ်1998မှာအပြစ်ရတဲ့ KNU တတော်ဝင်ကြီးဖရုံအောင်ဆန်းဟာ2010ရွေးကောက်ပွဲမှာကျက်ဖို့အမတ်ဖြစ်လာပါတယ်အင်အားတရားခန့်ရှိတဲ့တန်တော်ငင်းရင်းအဖွဲ့ဟာ1998မှာအပြစ်ရသဘောတူချက်ရယူပါတယ် DKBA ကတော့2010မှာနေကြားဆောင်တန့်ဖြစ်လာပါတယ်တမဟာခုနှစ်တရင်ဘူးဗိုလ်ချုပ်ထိန်မုံကလည်းနောက်လိုက်900နဲ့အတူ2009မှာအပြစ်ရပါလေ
KNU အဖွဲ့ဩဇာအာဏာအရှိန်အဝါကြာဆင်းနေချိန်2006မှာဗိုလ်ချုပ်ကြီးစောဖို့မြကွဲလွန်သွားပါတယ်ဗိုလ်ချုပ်မြဟာဗိုလ်ချုပ်ကံမှုရ KNU ကိုထိန်းချုပ်ခဲ့ပါတယ်ဒါပေမဲ့ KNU ဌာနချုပ်ဟာ နေမီခုနှစ်ခုမှအခြေဆိုင်တဲ့တိုင်ရင်ခုနှစ်ရင်းအပေါ်မိခိုးနေရပါလေထိန်းချုပ်ထားတဲ့နေမီကိုလိုက်ပြီး KNU တိုင်ရင်တွေမှာစီးပွားရေးစည်ရေးအင်အားအနည်းနဲ့အများကွာခြားကြပါတယ်ဥပမာတပ်မဟာ6နဲ့9နေမီဟာဘိုဟိုကိုအများဆုံးထောက်ပံ့နိုင်ပါတယ်ဒါပေမဲ့ KNU ဌာနချုပ်ကြားဆုံးသွားချိန်နဲ့အပြည့်ရဖို့ကန့်လန့်ချိန်မှာအပြည့်ရပြီးစီးပွားရေးလှုပ်ရှင်လို့ခွဲထွက်တဲ့တပ်ဖွဲ့တွေပေါ်လာပါတယ်အရင်တုန်းကတပ်ဖွဲ့တွေသာရှိခဲ့တဲ့ KNU ဟာအပွဲကွဲတွေနဲ့ရှင်ပြန်ရတော့မဲ့အခြေအနေနဲ့ရင်ဆိုင်လာရပါတယ
်တစ်ဖက်ကအပြည့်ရဗျူဟာနဲ့စီယုံတင်တွင်ပြီးတစ်ဖက်ကစစ်စင်ရေးလှုပ်တဲ့အတွက် KNU အဖွဲ့မှာမထိတ်နိုင်မသိမ့်နိုင်ဖြစ်သွားရပုံတွေကိုကိုယ်တိုင်ကွင်းစင်းလေ့လာခဲ့သူဗြိတိန်နိုင်ငံစာရေးတက္ကသိုလ်ကတိကဒေါက်တာဒေးဗစ်ဘရန်နာက Inside the Current Intelligence ဆိုတဲ့စာရမ်းမှာအသေးစိတ်တင်ပြထားပါတယ်အပြည့်ရလမ်းစဉ်ကို KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူးစေဖောနဲ့တပ်ဖွဲ့အကြီးအကဲဗိုလ်ချုပ်စောဂျော်နီခေါင်းဆောင်တဲ့ဥက္ကဋ္ဌကထောက်ခံကြပါတယ်အပြည့်ရပြည်စည်းဝေးရေးလုပ်ငန်းတွေနဲ့ KNU ကိုပြန်လည်အားဖြင့်ပဲရည်ရွယ်ချက်ဖြစ်ပါတယ်ကေနယူဒုက္ခတာနော်ဇီပူငါစိန်နဲ့ကွဲပွဲအတွင်းမှုဖတိုသော့တိဘွယ်နဲ့တမဟာငါတိုင်ရဲမှုဒုဗိုလ်ချုပ်ကြီးဘောကျော်ဟဲတို့အဖွဲ့ကတော့အပြည့်ရပြည်စီးပွားရေးလုပ်မဲ့လမ်းစဉ်ကိုအယုံကြည်မရှိကြပါဘူးအငင်းပွားစရာဖြစ်နေပေမဲ့2012ဇန်နဝါရီလမှာကေနယူနဲ့ဦးသိန်းစိန်အစိုးရအပြည့်ရစာချုပ်လက်မှတ်တိုးကြပါတယ်ဒါကြောင့်ကေနယူထဲမှာအပြည့်ရတာကိုလက်ခံသူနဲ့လက်မခံသူဆိုပြီးအုပ်စုနှစ်စုရှိလာပါတယ်။ KNU တပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေမကြာခဏတိုက်ပွဲဖြစ်ကြတဲ့အတွက်အပြည့်ရစာချုပ်ပြက်ပြယ်ပြီးလို့ယူဆသူရှိတယ်လို့မပြက်ဘူးလို့ယူဆသူလည်းရှိပါတယ်။စစ်တပ်ရဲ့အပြည့်ရပရိယေဟာလက်နက်ကင်တော်လှန်ရေးကိုဇဝေဇဝဖြစ်စေပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ပြီးအခုတခါတော့ဦးဝင်းမင်းရဲ့ကျန်းမာရေးကဏ္ဍဖြစ်ပါတယ်ခင်ဗျာ။ဒီတစ်ပတ်မှာတော့ကိုဗစ်ကိုကံအားနဲ့ကာကွယ်ဆေးအကြံပြုချက်ကိုပြောပြထားပါတယ်။ကိုဗစ် -19 ရောဂါလူအများမှာဖြစ်ပြီးကိုကံအားတွေရလာပေမဲ့လာပိုင်းအတွင်းပြန်လည်ရော့ကျသွားတာမို့ကာကွယ်ဆေးဆက်ထိုးဖို့အရေးကြီးတယ်လို့ပညာရှင်တွေကသတိပေးနေပါတယ်။ဒီအကြောင်းနယူးယောက်မြို့မှာကိုဗစ်လူနာတွေကိုကိုယ်တိုင်ကင်တွယ်နေရပြီးမြန်မာနိုင်ငံကကိုဗစ်လူနာတွေကိုလည်းတယ်လီဖုန်းအနေနဲ့တဆင့်ကူညီကူသပေးနေတဲ့ကူးစက်ရောဂါအထူးကနယူးယောက်မြို့ကဒေါက်တာဇေယျသက်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်ဗျာ
Okay ဒေါက်တာဇေယျသက်ခင်ဗျာကျွန်တော်တို့ဒီကိုဗစ်ကိုကာကွယ်ဖို့အတွက်ခုနောက်ပိုင်းကာကွယ်ဆေးတွေလည်းပေါ်လာပြီးတော့ကာကွယ်ဆေးကိုအဓိကထားပြီးတော့ဗောနော်ကိုဗစ်ကာကွယ်ရေးတွေလုပ်တဲ့နေရာမှာအခုဒီနိုင်ငံတကာအတွေ့အကြုံတွေပေါ်မူတည်ပြီးတော့မြန်မာနိုင်ငံအတွက်ဆိုရင်ဘာတွေအကြံပေးချင်လဲ
ဒီအမေရိကန်နိုင်ငံမှာရှိတဲ့ South Dakota ဆိုတဲ့ပြည်နယ်လေး South Dakota ဆိုတဲ့ state က vaccine ကိုတေချာလည်းမထိုးခဲ့ဘူးနောက်တစ်ခုက vaccine ကိုမယုံကြည်တဲ့ state လည်းပါတယ်နောက်တစ်ခုကဒီမာစီတက်တာတို့ဟိုလူစုလူဝေးမလုပ်ရတဲ့ဟာမျိုးတာမြစ်တာတွေမလုပ်တဲ့ဟာတွေပေါ့နော်ဒါမျိုးတွေကို against လုပ်တဲ့အုပ်စုတွေပေါ့လေဟိုလွန်ခဲ့တဲ့7လပိုင်း9လပိုင်းလောက်အချိန်တော့9လပိုင်းဆိုတော့ဒီ January လောက်တုန်းကအကြီးအကျယ်ပထမဆုံးပေါ့နော် Alpha ဆိုတဲ့အမျိုးအစားဒီနိုင်ငံကိုဝင်လာတဲ့အချိန်တော့သူ့စီမှာ outbreak တခုဖြစ်လာပါတယ်တော်တော်များများလူတွေဖြစ်လိုက်ပါတယ်ဆိုတော့ဒီအဲ့ဒါဘာပုံမှာမူတည်လဲဆိုတော့ဒီ Harley Davidson ဆိုတဲ့ဒီ motorcycle bike တွေပေါ့နော်ပွဲတော်ကြီးကိုလုတဲ့ပုံမှာမူတည်ပြီးတော့ဖြစ်လာတယ်ဆိုပြီးတော့ဒီနိုင်ငံမှာအကြီးအကျယ်ပြောခဲ့ပေါ့ဆိုတော့သူတို့ကထင်လိုက်တာ case လည်းအများကြီးဖြစ်သွားပြီးွားပြီးโอเคပါတယ်ပေါ့เนาะထပ်ပြီးတော့ဘာမှလည်းထပ်မဖြစ်နိုင်တော့ဘူးဆိုပြီးတော့ဒီလိုပဲ vaccine တွေထိုးရတာတော့မှပေါ့ပေါ့နေပေါ့ပေါ့ထားလိုက်တယ်ပေါ့လေဆိုတော့ကြည့်ရလို့ရှိရင်30ရာခိုင်နှုန်းတော့မပြည့်ဘူးဆိုတော့ပြည်နယ်ကလည်းတနေရာဝေးတဲ့ခေါင်းနဲ့နေရာလေးလည်းပါတယ်လေအပိုင်းနဲ့ပါမယ်နဲ့တူပါတယ်ဆိုတော့ဒီ delta တခါထပ်ပြီးတော့ဝင်လာတဲ့အချိန်မှာဒီ August လောက် September ထဲမှာ delta ဝင်လာတဲ့အခါမှာသူ့စီမှာလည်း case တခါအများကြီးထပ်ပြီးတော့ပြန်ဖြစ်လာပါတယ်ဆိုတော့ဒီ natural immunity လို့ခေါ်တဲ့ရောဂါရပြီးတော့ကိုယ်ခန္ဓာကိုတိုက်ထုတ်နိုင်တဲ့ immunity ဟာဒီအချိန်ကြာလာတဲ့မျှကျသွားပါလေ။ဆိုတော့ဒါကြောင့်မလို့ယောဂဖြစ်ပြီးသွားရင်တောင်မှ okay vaccine မထိုးလို့ရှင်ပြန်ပြီးတော့ဖြစ်နိုင်ပါလေ
။ okay ဆရာကြီး။နောက်ရော
ယောဂဖြစ်ပြီးသွားတဲ့ဒီမှာ vaccine ထပ်ထိုးလို့ရှင်တော့ပို့ပြီးတော့ immunity ကတော့ကောင်းလာတယ်ပေါ့လေ။ဒါကြောင့်မလို့ယောဂဖြစ်ပြီးတဲ့သူတွေလည်း vaccine ထိုးရတယ်လို့ကျွန်တော်ကပြောတာပေါ့နော်။ဆိုတော့သူကတခါဒီ South Dakota မှာရှိတဲ့ case ကိုဗာနဲ့နှိုင်းတာပါလေဆိုတော့အခုလက်ရှိအနေထား Delta ကို United Kingdom ဆိုပေါ့ England ဖြစ်သွားတဲ့အခြေအနေနဲ့ပြောရဲ။ဘာလို့ဆိုတော့အင်္ဂလန်မှာရတဲ့ vaccine က US မှာရတဲ့ vaccine နဲ့ totally မလုံးဝအောင်မတူတဲ့ vaccine ပါ။ AstraZeneca လို့ခေါ်တဲ့နိုင်ငံမှာထုတ် Oxford ကထုတ်ခဲ့တဲ့ဟာပမာလုံခဲ့တဲ့ January February လမှာရခဲ့တဲ့ Covishield ပေါ့လေ။ဆိုတော့ဒါအောင်ပဲရခဲ့တာပါ။ဒါပေမဲ့ strategy က US strategy နဲ့နည်းနည်းလေးကွာခြားသွားတဲ့တစ်ချက်ကသူတို့ဒီ targeted ပေါ့နော်။ကျွန်တော်တို့ဒီနိုင်ငံမှာလည်းဒီလိုပဲလုပ်ခဲ့ပါတယ်။အသက်65နှစ်အထက်မှာရှိတဲ့လူတွေပထမဆုံးကတော့ဆေးရုံနဲ့ဆေးရုံမှာရှိတဲ့ဝင်တဲ့emergency မှာလုတ်ခဲ့တဲ့လူတွေ first responder တွေမိသားတို့ပါအဲ့လိုလူမျိုးတွေအကုန်လုံးကိုသူတို့စပြီးတော့ပေးတယ်ပြီးတဲ့ခါကျတော့မှ step by step နဲ့ step by step နောက်ဆုံးတစ်ဆင့်ကတော့ကလေးတွေပေါ့နော်ဆိုတော့သူတို့နိုင်ငံမှာတော့အခုချိန်ထိကတော့ SSN နဲ့ကပေးတဲ့အတွက်ကြောင့်အသက် session နဲ့အထက်ကလေးတွေအထိပဲသူတို့ကပေးပါသေးတယ်သူတို့ရဲ့ strategy ကပါလဲဆိုတော့လူတိုင်းကိုရနိုင်အောင် equity လို့ခေါ်တာပေါ့နော်ညီညီမျှတော့မြို့ရောကြီးရွာရောတော့ဝေးလံခေါင်းပါတဲ့အရက်တွေပေါ့နော်အဲ့ဒါတွေအကုန်လုံးကိုရတဲ့အထိအဓိက strategy နဲ့သူတို့ကျမကြီးဌာနအဓိကလုပ်တယ်ပေါ့လေဒီနေ့ဒီချိန်မှာ first dose ရထားတဲ့လူတွေဒီ 80% ကျော်တဲ့အထိရတယ်ဆိုတော့ US နဲ့နှိုင်းယှဉ်နိုင်လို့ရှိရင် US မှာတချို့နေရာတွေမှာနေရာတိုင်းတော့မဟုတ်ပါဘူး even ကျွန်တော်တို့ဒီ New York လို့ city မျိုးကြီးလို့မှာတောင်မှ80ရာခိုင်နှုန်းမပြည့်သေးပါဘူးဆိုတော့ဒါတောင်မှဒီအခုအချိန်မှာမထိုးမနေရဆိုတဲ့အမိန်ကြီးပါလာတယ်စေယုံဝန်တန်းနေဆိုလို့ရှိရင်စေမထိုးလို့ရှိရင်စေယုံကိုကျွန်တော်တို့အလုပ်လုပ်လို့မရတော့ပါဘူးတော်တော်များများနေရာတွေမှာလည်းအခုလုပ်ပါတယ်စေယုံဝန်တန်းနေကိုစတာတော့ Texas ကနေစလာတာပေါ့နော်ဆိုတော့အဲ့ရနေမှာတစင် California ပဲရောက်သွားတယ် California မှာတစင်ဒီခုဆိုလို့ရှိရင်တော့တော်တော်လုံးနှီးပါလို့ဖြစ်လာတယ်ပေါ့နော်ဒါပေမဲ့တချို့ state တွေမှာတော့ဒီနေ့ဒီချိန်ထိ mandate လို့ခေါ်တဲ့မထိုးမနေရ state တော့မရှိသေးပါဘူးဆိုတော့ဒီအင်္ဂလန်မှာရှိတဲ့ strategy ကို school state နဲ့ကိုလုပ်ပြီးတော့ဥပဒေကိုပြတင်းကြရတယ်ပေါ့လေဆိုတော့ဒီ example ကိုမှနိုင်ငံအတွက်လည်းအများကြီးအကျိုးဝင်ပါတယ်အဟို vaccine ထိုးလို့ရတယ်မှာဆေးတစ်လုံးထိုးလိုက်ရင်တော့မှဆိုမြို့ပေါ်ကလူတန်းစားတယ်မဟုတ်ပါဘူးကြေးရွာမှာရှိတဲ့လူတန်းစားကိုလည်းထိုးပေးရပါမယ်ဒီယောဂါဒီအခုအချိန်ဒီမှာကာကွယ်ဆေးထိုးရုံလို့မှတပါကုသလို့ရတဲ့ဆေးဆိုတာဒီနေ့ဒီချိန်ထိမရှိသေးပါဘူ
း။ဟုတ်ကဲ့အဲ့တော့ဒီကာကွယ်ဆေးထိုးပြီးသားသူတွေအနေနဲ့ရော
ဟုတ်ကဲ့ကာကွယ်ဆေးထိုးပြီးသားလူတွေအနေနဲ့ကတော့ဟိုပမာနိုင်ငံမှာလည်းကျွန်တော်ခဏခဏနှိမ့်စင်နေကြမေးခဲ့ပါတယ်တတိယတကူထိုးအောင်မလားတို့တချို့လူတွေဆိုလို့ရှိရင်လည်း AstraZeneca ကိုဗစ်ရှိထိုးတာပြီးတော့ Sinopharm တို့ပြန်ထိုးအောင်မလားဆိုတော့အဲ့ဒါမျိုးတွေလုံမဲ့အစားပေါ့နော်ကိုယ့်ဟာကိုယ်ကာကွယ်တဲ့နည်းလမ်းတွေလုပ်ပါမဆိုတတ်ပါလူစုလူပေးဖြစ်နိုင်လို့ရှိရင်မလုပ်ပါနဲ့ဆေးထိုးထားပြီးရင်တောင်မှပဲဖြစ်ဖြစ်ယောဂရပြီးရင်ပဲဖြစ်ဖြစ်ဒီယောဂပြန်ပြီးတော့ကူးနိုင်ပါတယ်ကျွန်တော်ရဲ့တငယ်ချင်းတွေကျွန်တော်ရဲ့လုပ်ပေါ်ကင်ဘက်တွေကူးပါတယ်ကျွန်တော်တို့လည်းဒီယောဆေးရုံမှာနှိမ့်စင်နေများကြည့်နေရတဲ့အတွက်ကြောင့်ဒီယောဂကို export ဖြစ်ပါတယ်လူနာတယောက်ကိုကြည့်တယ်လူနာကတကယ်တမ်းတော့ဘာမှဟို covid လက္ခဏာဘာမှရှိတဲ့လူနာမဟုတ်ဖျားလည်းမဖျားဘူးတခြားကိစ္စနဲ့ဆေးရုံရောက်နေတာကျွန်တော်ရဲ့ကျွန်တော်တပည့်နေ့တိုင်းကျွန်တော်ကြည့်နေတာပဲဆွတ်ပြီးတောင်းလိုက်ချင်းမှာလူနာက positive ဖြစ်ကော6ရက်တည်တည်ဒီလူနာကိုကြည့်ခဲ့တာအဲဒါမှလည်းကျွန်တော်တို့ကနှာခေါင်းမှာအများတန်းကျွန်တော်တို့ကနှစ်ခုတက်ပါတယ်ဆိုတော့ကျွန်တော်တို့ထိုးထားပြီးတဲ့လူတွေလည်း expose ဖြစ်ပါတယ်ကျွန်တော်တငယ်ချင်းတွေလည်းတချို့လူတွေယောဂလက္ခဏာပြပါတယ်ဘာဖြစ်လို့လဲဆိုတော့နံပါတ်1ကတော့လက်မစေးဘူးနံပါတ်2ကတော့မားစေပါတွေကိုကျွန်တော် properly မတက်ဘူးဒါကြောင့်ကျွန်တော်တို့မျက်မှန်တို့ခေါင်းစွတ်တို့ဒီလိုဝိယုံတွေတို့ကျွန်တော်တို့ကဘာမှမရှိပါဘူးဘာလို့လဲဒီလူနာယောဂလက္ခဏာမှာပြနေလူနာမှာမဟုတ်ဒါမဲ့လေယောဂလက္ခဏာပြနေလူနာနှာတွေစီးတယ်ချောင်းတွေဆိုးတယ်လူနာကိုတော့ကျွန်တော်တို့ဒီလိုတော့တော့မကြည့်ပါဘူးအကုန်လုံးဝိယုံပြပြီးတော့မှကျွန်တော်တို့တော့ကြည့်ဆိုတော့ဟိုကိုဗစ်ဆိုတဲ့လူနာကိုရှောင်လွှဲလို့ရမှာမဟုတ်ပါဘူးဒါကတော့ကျွန်တော်နဲ့အတူတူဒီမနိုင်ငံမှာအလုပ်လုပ်နေတဲ့ဆရာဝန်၊သူနာပြု၊ဆေးရုံမှာအလုပ်လုပ်နေတဲ့အလုပ်သမားတွေအကုန်ပေါ့နော်။ဘာဖြစ်လို့ including ပေါ့ဒီမနိုင်ငံမှာရှိတဲ့အကုန်လုံးကကျွန်တော်နှိမ့်စင်နေမြလူတွေလူချင်းကျွန်တော်ကထိတွေ့နေရတာပါ။ဆိုတော့ကိုဗီနာမှာရှိတဲ့လူတွေဒီယောဂလက္ခဏာမပြပင်မဲ့လဲသူတို့မှာကိုဗစ်ဆိုတာရှိခဲ့ရင်လည်းရှိခဲ့မယ်မရှိရင်လည်းမရှိဘူးပေါ့နော်။ဒီလိုကိုဗစ်ရှိခဲ့ရင်တောင်မှဆေးထိုးထားတဲ့အတွက်ကြောင့်စနေတကြဒီလိုနှာခေါင်းကိုဆွတ်ထားတဲ့အတွက်ကြောင့်ကိုယ့်အကူကာကွယ်နိုင်ပါတယ်။ဘာဖြစ်လို့လဲဆိုတော့လူတိုင်းမှာကာကွယ်ဆေးထိုးထားလို့လေယောဂမဖြစ်ဘူးဆိုတာမရှိပါဘူး။ငါယောဂရထားပြီးလို့နောက်ထပ်တစ်ချိန်ယောဂမဖြစ်တော့ဆိုတာလည်းမရှိပါဘူး။လူတိုင်းကဒီယောဂကိုဖြစ်နိုင်တဲ့အနေအထားရှိပါတယ်။ဆိုဒီလိုဖြစ်ကာကွယ်ဆေးထိုးထားရင်တော့ယောဂလက္ခဏာဖြစ်ရင်တော့မှလည်းဟိုနည်းနည်းလေးပဲပေါ့နော်။တစ်ရက်လောက်ပဲဖြားတာဖြစ်ခြင်းဖြစ်မယ်။နှစ်ရက်လောက်ပဲကိုယ်ရည်လက်တိခိုက်တာဖြစ်ခြင်းဖြစ်မယ်။တစ်ရက်လောက်ပဲနှုံပြီးတော့အစာမစားကျင်တာမျိုးဖြစ်ခြင်းဖြစ်မယ်။ပြီးသွားလို့ရှိရင်အကောင်ပတိတိုင်းကိုပြန်ဖြစ်သွားတယ်။ဒါပေမဲ့လည်းကာကွယ်ဆေးကိုမထိုးခဲ့ဘူးအဝလိုနဲ့ယောဂါတို့ကြောက်ကတ်ယောဂါတို့စီဂျိုယောဂါတို့များရှိခဲ့လို့ရှိရင်ကိုဒီ10ရက်17ရက်လောက်ထိဒုက္ခရောက်သွားနိုင်တဲ့အခြေအားတခုတော့ရှိနေပါတယ်။
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ဦးဝင်းမင်းရဲ့ဂျမ်းမာရေကနာဖြစ်ပါတယ်ခင်ဗျာ။အခုတခါတော့ထိုင်းအခြေစိုက်ဖီဘာဝိုင်းတော်သားတွေစုစည်းတင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်နိုင်ပါပြီဗျာ။
စဉ်တင်ဆက်သွားမယ်တန်ရင်တည်လွာကကျူဆူပါတယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေသတိုင်းသားတည်င်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ကြရမှာတွေကတော့ရှမ်းပြည်နယ်မှာအာဏာသိမ်းမှုကြောင့်ဆန္ဒပြပြီးဖမ်းဆီးခံရသူတွေထဲက35ဦးပဲလွတ်မြောက်လာပြီးတော့အဲ့ဒီထဲကတည်င်းသမား2ဦးသာပါဝင်ပါတယ်ရှင်ပြည်နယ်ဟာခနဲ့ဖလန်ဘတ်မှာစစ်ကောင်စီတပ်ကအင်အား1000ထက်မနည်းထပ်ပြီးအင်အားဖြည့်လှုပ်ရှားနေလို့ဒေသခံလူထုကာကွယ်ရေးတပ်နဲ့တိုက်ပွဲတွေနေ့တိုင်းဖြစ်ပွားနေပါတယ်
။ကျမကနန်းဟောင်ပါရှင်တရင်တွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။အာနာသိမ့်မှုကိုစန့်ကျင်တဲ့နိုင်ငံရေးအကျဉ်းသား1300ကျော်အမှုရင်ဆိုင်နေရသူ4300ကျော်ကိုအောက်တိုဘာလ18ရက်ကစစ်ကောင်စီလွတ်ပေးလိုက်တဲ့အထက်မှာမွန်ပြည်နယ်က250ကျော်ပါဝင်ပါတယ်။မွန်ပြည်နယ်ကလွတ်လာသူ252ဦးမှာမော်လမြိုင်တက္ကသိုလ်ကျောင်းသား25ဦးပါဝင်တယ်လို့မော်လမြိုင်တက္ကသိုလ်ကျောင်းသားများသမက်ကကထုတ်ပြန်ပါတယ်။လွတ်လာသူတွေဟာတထုံအကျဉ်းထောင်မော်လမြိုင်အကျဉ်းထောင်နဲ့ကြိုက်မရောအကျဉ်းထောင်တို့မှပုံမှန်905ကကြီးနဲ့ဖမ်းဆီးပစ်ဒဏ်ပေးခံရသူတွေနဲ့အမှုရင်ဆိုင်နေရသူတွေကိုအမှုပိတ်သိမ်းပြီးလွတ်ပေးခဲ့တာဖြစ်တယ်လို့သိရပါတယ်။
ရှမ်းပြည်မှာတော့အာဏာသိမ်းမှုကြောင့်ဆန္ဒပြပြီးဖမ်းဆီးခံရတဲ့သူတွေထဲမှာပြန်လွတ်လာသူ36ဦးမှတည်င်းသမား2ဦးသာပါဝင်ပါတယ်။လက်ရှိထောင်ထဲမှာနိုင်ငံရေးသမားတည်င်းသမားအများအပြားကြံရှိနေပါသေးတယ်။ဆန္ဒပြမှုကြောင့်ဖမ်းဆီးခံရပြီးပြန်လွတ်မြောက်လာတဲ့ထဲမှာရှမ်းပြည်မြောက်ပိုင်းလာရှိုးမျိုးကရှမ်းလူငယ်ဖွဲ့ဝင်လူငယ်ဆိုင်းဆိုင်ဝမ်ဦးအပါအဝင်မိုင်းရဲတန်ရန်စားတဲ့လူငယ်တွေလည်းပါဝင်ပါတယ်။အောက်တိုဘာ16ရက်နေ့ကလွတ်မြောက်လာတဲ့တည်င်းသမားကတော့တချီလိတ်ညူအေဂျင်စီကကိုကျော်စင်ဟင်းဖြစ်ပြီးဖမ်းဆီးခံထားရတဲ့ကမ္ဘောဇတိုင်းရှေ့ပြည်မြေတည်င်းဌာနတွေကရှမ်းပြည်ကတည်င်းထောက်12ဦးကတော့စစ်ကောင်စီထောင်ထဲမှာကြံရှိနေပါသေးတယ်
။အာနာသိန်းနှဆကစစ်ကောင်စီကရခိုင်တပ်တော်အေအေနဲ့ဆက်ဆက်ပြီးဖမ်းဆီးအပြစ်ပေးတဲ့လူထု114ဦးအမှုရင်ဆိုင်နေရဆဲ55ဦးကိုလွတ်ငြိမ်းချမ်းသာခွင့်နဲ့ပေးလိုက်တယ်လို့ဆိုပါတယ်။အောက်တိုဘာလ15ရက်မှာလွတ်ပေးခဲ့တာလို့ဆိုပါတယ်။အခုလွတ်မြောက်လာသူတွေဟာကြောက်ဖြူအချင်းထောင်က39ဦးစစ်တွေအချင်းထောင်က9ဦးနဲ့မြောက်ဦးရဲစခန်းက10ဦးတို့ဖြစ်ကြပြီးသူတို့ဟာအကြမ်းဖက်မှုဥပဒေပုံမှန်50ကကြီးစမြင်ဆွဲည52ကကြီးတို့နဲ့တရားစွဲဆိုခံရသူတွေဖြစ်ကြပါတယ်အကြမ်းဖက်မှုတွေနဲ့မတရားဖမ်းဆီးခံရသူတရားခန့်ရှိနေသေးပြီးအလုံးလွတ်မလာသေးတဲ့အတွက်အားရမှုမရှိဘူးလို့လူခွေရင်မြင့်တင်သူများကွန်ရက်ဒါရိုက်တာဦးမြတ်ထွန်းကပြောပါတယ
်ချင်းပြည်နယ်ဖလားမဟာခါဘက်မှာစစ်ကောင်စီတပ်စစ်တီရင်အားကားကြီးအစီး50ကျော်နဲ့တန်ချက်ကကားတွေနဲ့အတူစစ်ရင်အားထောင်ကနန်းထပ်မံဖြည့်လာလို့လူထုနဲ့လူထုကာကွယ်ရေးတပ်ကိုအပြင်းထန်ချိန်မုံမှာကိုချင်းဒေသခံတွေကစိုးရိမ်နေကြပါတယ်အောက်တိုဘာ12ရက်နေ့ကစစ်ကောင်စီတပ်တန်ချက်ကကားတွေစစ်ကားကြီးတွေပါဝင်တဲ့စစ်ရင်တန်း50ကျော်ကစကိုင်းတိုင်းဘက်ကနေချင်းပြည်နယ်ဖလမ်းမြို့ဘက်ကိုရောက်ရှိလာတာလို့ဖလမ်းဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်တွေဟာချင်းပြည်နယ်ဖလမ်းဟာခအကြတက်လာစဉ်ချင်းတူထုကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားမှုတွေကြောင့်ကျေးရွာတချို့မြေလောင်ခံရတာတွေရှိနေပါတယ်အဲ့ဒါကြောင့်ကျေးရွာရှိရာကလူထု3000ကျော်ကနေရက်ကနေထွက်ပြေးတင်းရှောင်နေရတယ်လို့လည်းဒေသခံတွေကပြောပါတယ်
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်တောင်ပိုင်း KNU ထင်းချုံနယ်မြေရွာတစ်ကျွာမှာတပ်ဆွဲနေတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကဒေသခံတွေထွက်ပြေးတင်းရှောင်ရင်နေအိမ်မီးရှို့ပစ်မယ်ဆိုပြီးချင်းချောက်သားတွေရှိကြောင်းဒေသခံတွေကပြောပါတယ်။စကခ73လက်အောက်ခံချင်းမြန်တပ်ရဲအမှတ်996နဲ့963ညတို့ကရွာသားတွေကိုချင်းချောက်ထဲတာပါ။ဒီအောက်တိုဘာလအတွင်းKNU KNLA နဲ့စစ်ကောင်စီတပ်အကြားတိုက်ပွဲနေ့စဉ်ဖြစ်ပွားနေပါတယ်တိုက်ပွဲကြောင့်စစ်ကောင်စီဘက်ကအယောက်20ကျော်သေဆုံးပြီး30ကျော်ဒဏ်ရာရရှိတဲ့အတွက်ကျေးရွာဘက်ကိုစစ်ကောင်စီတပ်ဘက်ကလက်နက်ကြီးအလုံး100နီးပါးပစ်ခတ်လို့လူနေအိမ်ပျက်စီးမိလောင်မှုတွေရှိနေတယ်လို့ KNLA ဘက်ကပြောပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါစစ်ကောင်စီကရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSS SSA ကိုတိုင်းပြည်အကြမ်းဖက်မှုဖြစ်ဖို့ထောက်ပံ့ပေးနေတဲ့အဖွဲ့အစည်းဖြစ်တယ်လို့သတင်းစာမှာထုတ်ပြန်ကြေညာပေမဲ့နိုင်ငံရေးစကားဝိုင်းမှာတိုင်းပြည်အရေးဖြေရှင်းဖို့တနိုင်ငံလုံးအဖြစ်ခတ်ရစေးရေးစာချုပ် NCA ကပဲတခုတည်းသောလမ်းကြောင်းဖြစ်တယ်လို့ RCSS ခေါင်းဆောင်ကပြောဆိုလိုက်ပါတယ်တိုင်းပြည်ရဲ့လူထုအာဏာကိုတပ်မတော်ကသိမ်းပိုက်လိုက်ကြတဲ့က NCA ပျက်စီးသွားပြီလို့လည်းဝေဖန်ခံနေရတဲ့အချိန်ဗိုလ်ချုပ်ကြီးရွတ်စစ်ကဘာကြောင့်အခုလိုမျိုးပြောဆိုပါသလဲဒီအကြောင်းကိုတော့နမ်ဖော်ကနေစူးစီးတင်ဆက်ပေးထားပါရဲ့ရှင်
အော်တိုဘာလ12ရက်နေ့ကအာနာသိန်းစစ်ကောင်စီတပ်ပိုင်မြန်မာအလင်းတရင်စာမှာအပြည့်ရထားတဲ့ချင်းအမျိုးသားတပ်ဦး CNF ၊ကရင်အမျိုးသားအစည်းအရုံး KNU ၊ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS တို့ဟာအကြမ်းဖက်မှုတွေပေါ်ပေါက်စေဖို့ကိုယ်တိုင်ပါဝင်လှုပ်ဆောင်နေတယ်လို့ဆွတ်ဆွဲလိုက်တဲ့အချိန်နေပြည်တော်မှာကျင်းပတဲ့6နှစ်ပြည့်တနင်္ဂနွေလုံးအပြစ်ခတ်ရစဲရေးအချိန်မှအခမ်းအနားတက်ဖို့ RCSS ကကိုယ်စားလှယ်တွေဆင်လွတ်ခဲ့ပါတယ်ဒီအကြောင်းကို RCSS ခေါင်းဆောင်ဘိုချုပ်ကြီးရော့စကရှမ်းစကားနဲ့အခုလိုပြောပါတယ
်ဖတ်တူတာတဲ့ကွာ
NCA ရဲ့အနိတာရကိုကြည့်ရင်တအားကောင်းပါတယ်ဦးဆောင်လုပ်နေတူပဲမကောင်းတာတချို့ကပြောတယ် NCA ကမကောင်းဘူးတဲ့အမှန်တော့နိုင်ငံရေးစကားဝိုင်းစီရောက်အောင်သွားနိုင်ဖို့တွန်းပို့နိုင်ဖို့က NCA လမ်းကြောင်းတစ်ခုပဲရှိတယ်။ဘာကြောင့်လဲဆိုတော့အဲ့ဒီမှာလွတ်တော်ပါတဲ့တဏ္ဍာမန်တွေပါတယ်။နိုင်ငံတကာအဖွဲ့အစည်းကြီးတွေပါတယ်။အင်အားကြီးတဲ့နိုင်ငံတွေလည်းအတိတ်တည်းတွေပါတယ်လေ။တီဟာကိုတိလို့တတ်မတော်ကအာဏာသိမ်းပြီမဲ့ NCA ကိုလက်မလွတ်ဘူးဆက်ကင်ထားတယ်။လက်ရှိမဆွေးနွေးနိုင်တဲ့အင်တောင်မှဆွေးနွေးဖို့နေရာလေးရှိထားရင် SC ကိုဥတီတွားလို့ရတယ်။လက်နဲ့နဲ့ဖြည့်ရှင်းတော့တီးတဲ့အတိုင်းပဲတိုင်းပြည်ပဲမွဲပြာကျသွားမယ်။ဖြည့်ရှင်းဖို့လည်းပိုခက်သွားပါလိမ့်မယ်။
တိုင်းနာလက်နက်ကင်ဒေါ်လာရဲ့အဖွဲ့အစည်းတွေဟာလက်နက်ကင်လမ်းစဉ်နဲ့ပဲအတိကတိုက်ပွဲဝင်လာခဲ့ပေမဲ့နောက်ဆုံးမှာတော့အစိုးရလည်းမနိုင်ဒေါ်လာရဲ့အဖွဲ့အစည်းတွေလည်းမနိုင်ဖြစ်ပေါ်နေတဲ့အနေအထားမှာနိုင်ငံရေးဆွေးနွေးမှုလမ်းကြောင်းမှာနိုင်ငံတကာအဖွဲ့အစည်းတွေကြားဝင်ဖြေရှင်းပေးဖို့ဒီအခြေအနေကဖြစ်လာနိုင်မလားဘိုချုပ်ကြီးရစကရှမ်းစကားနဲ့အခုလိုဆက်ပြောပါတယ
်အမှန်ကအောင်မှာဘာမှမလုပ်လိုက်တဲ့လည်းကဝမ်းချင်း
ကျွန်တော်တို့မမေ့တင်တာကနိုင်ငံတကာမှာကုလသမဂ္ဂ UN အဖွဲ့အစည်းရှိတယ်သူကအရေးကြီးတဲ့နေရာမှာရှိနေတယ်ဆိုတာပေါ့။တိုင်မဲ့သူတို့ကိုမျော်ပြီးကျွန်တော်တို့တိုင်းပြည်အရေးကိုလာဖြေရှင်းပေးဖို့ဆိုတာလည်းမဟုတ်ပါဘူး။ကြည်လေပါလွဲဆိုတော့တပ်မတော်ကကျွန်တော်တို့ဌာနချုပ်လိုက်တိုင်လျံလွယ်ကော်ဝန်းကိုလက်နဲ့ကြီးနေလာပြစ်တယ်။တိုက်ပွဲထဲမှာပါဝင်တော့အောင်သူတို့အကွက်ထဲရောက်တော့အောင်ဆွဲခေါ်တဲ့တဘောပဲ။ဒါကိုကျွန်တော်တို့ကသူတို့ဆင်ထားတဲ့အကွက်ထဲမဝင်ပါဘူး။လက်နဲ့ကင်လန်းစင်နဲ့တိုင်းရင်းသားပြည်သူတရက်လုံးစုပေါင်းတိုက်ခိုက်တယ်ဆိုတာနှစ်ပေါင်း60 90ဒေါ်လာရေးခီးမှမရှိခဲ့ဘူးပါဘူး။အလုပ်လည်းမဖြစ်လာခဲ့ပါဘူး။အမှန်တော့စုပေါင်းဖြည့်ရှင်းဖို့က DNCA လမ်းကြောင်းပဲရှိတယ်။ဒီထဲမှာစုပေါင်းပါဝင်ပြီးတော့နိုင်ငံရေးစကဝိုင်းမှာသွားရောက်ပြုတ်ပင်ဖို့လိုတာလေ။
ပေါ်ချုပ်ကျော့စုဦးဆောင်တဲ့ရှမ်းပြည်တပ်မတော် RCSS SSA ဟာတနိုင်ငံလုံးပြစ်ခတ်ရစေးစာချုပ် NCA လက်မှတ်ရေးထိုးထားတဲ့ဒိုင်းနာလက်နက်ကင်စဲဖွဲ့ကစုပေါင်းဖွဲ့စည်းထားတဲ့နိုင်ငံရေးဦးဆောင်အဖွဲ့ PPST မှာပါဝင်ထားပါတယ်။အဲ့ဒီထဲကချင်းမျိုးသားတပ်ဦး CNF ၊ကရင်အမျိုးသားစည်းရုံး KNU KNLA ရဲ့တပ်မဟာအများစုတို့ကတော့နိုင်ငံတော်အနာသိမ့်ပိုက်ထားတဲ့မြန်မာတပ်မတော်ကိုခုခံတိုက်ခိုက်နေတဲ့လူထုကာကွယ်ရေးတပ် PDF နဲ့ပူးပေါင်းပြီးစစ်ကောင်စီကိုတိုက်ခိုက်နေပါတယ်
။ဆက်ပြီးတော့ချင်းပြည်နယ်တောင်ပိုင်းပလောဝမြို့ပေါ်မှာရှိတဲ့စစ်ဘေးရှောင်ပြည်သူတွေကိုအထောက်ပံ့တချို့ပေးအပ်ပြီးနေရက်ပြန်ခိုင်းဖို့ပြည်နယ်စစ်ကောင်စီဘက်ကစီစဉ်ဆောင်ရွက်မှုရှိလာပေမဲ့စစ်ဘေးရှောင်ပြည်သူတွေကတော့နေရက်ကိုမပြန်ဝန်းကြပါဘူး။မိမိရက်ရွာပြန်ဖို့ဘာကြောင့်အခုလိုမျိုးကြောက်ရွံ့စိုးရိမ်နေကြတာလဲ။အကြောင်းစုံကိုတော့ကိုရောဘက်ကစုစည်းထားပြီးတော့ဆိုင်းမွန်းကတင်ဆက်ပေးထားပါရယ်ရှင်
ပလဲဝါမြို့အခြေစိုက်ခရယာ29တိုက်ရင်မှုကပလဲဝါမြို့စစ်ဘေးရှောင်စခန်းတာဝန်ရှိသူတွေကိုမြို့နယ်သူတွေအုပ်ချုပ်ရေးမှူးရုံးမှစက်တင်ဘာလကုန်ပိုင်းကအစည်းအဝေးခေါ်ယူပြီးနေရပြန်ဖို့ဖိအားပေးခဲ့ပေမယ့်အခုထက်ထိနေရပြန်ဖို့ဒေသခံတွေအဆင်မပြေသေးပါဘူးရခိုင်တပ်တော် AA နဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲကြောင့်ပျက်စီးသွားတဲ့နေအိမ်တွေပြန်လည်ဆောက်လုပ်ပြုပြင်ဖို့စစ်ဘေးရှောင်တွေအတွက်ထောက်ပံ့ကြေးငွေကိုအောက်တိုဘာ19ရက်နေ့ကပေးအပ်မှုတချို့ရှိပါသေးတယ်လို့အမည်မဖော်လိုတဲ့ပရဝါစစ်ရှောင်တဦးကပြောပါတယ
်ပစ္စည်းတဲ့အိမ်က9,800နဲ့3,000ပြုပြင်းမြင့်ဟာက3,800နဲ့6,000ကျွန်တော်အပစာရပြီဆိုတော့အိမ်မှာအိမ်ပြုပြင်းမြင့်ဟာရှိလို့ရှိရင်အိမ်ပြုပြင်းမယ်အပြည့်ဆောင်မယ်အပြည့်ဆောင်မယ်ဆိုမှပြောတယ်ရက်ပေါင်းတစ်ချီခွန်ပြူလေခရာအယောမှာပြန်မှကျွန်တော်ကရက်ပေါင်းတစ်ချီကြမှာအဲ့အပြီးဆောက်ရမယ်အမှမှတ်တမ်းတဲ့ပုံပါတော့ဒီကြီးကြောင့်မှတ်တမ်းတဲ့ပုံပါဈေးမှာပြန်မှတင်ကြရမှာ
လက်ရှိမှာတော့ပလဲဝါမြို့နယ်စစ်ပေးဆောင်ကျေးရွာတွေထဲကအိမ်ထောင်စုပေါင်း 9,000 နီးပါးဟာစစ်ကောင်စီရဲ့ထောက်ပံ့ကျငွေတွေရရှိခဲ့ကြပြီးငွေကြေးမလုံလောက်မှုတွေကြောင့်ကျန်တဲ့စစ်ပေးဆောင်အိမ်ထောင်စုတွေကိုတော့မပေးနိုင်သေးဘူးလို့သူတို့ကပြောပါတယ်စစ်ကောင်စီကတခြားစေရိတ်ခါထောက်ပံ့ပေးမှုမရှိတဲ့အတွက်နေရပြန်တဲ့အခါခက်ခဲဖြစ်လာမှာကိုစိုးရိမ်ပူပန်နေကြတယ်လို့စစ်ပေးဆောင်တို့ကအခုလိုထပ်ပြောပါတယ်
။ခက်ခဲဖြစ်လာနိုင်လို့မင်းတို့စစ်တွေလည်းမကောင်းဆိုတော့တော်ရလာရအရင်ကလည်းမကောင်းသေးဘူးဆိုတော့အဲ့ဒါကခက်ချီတော့ရှိမှာပုံကိုလည်းရှိအစိုးရကကိုကျွန်တော်တောင်ပေါ်သားဆိုတော့ကိုနွန်ပါဒီဇင်ဘာဆက်တော်ရစခုတော့မှာအဲ့အချိန်မှာကျွန်တော်ကိုစစ်လက်ပြီးမှကိုလို့ရှိရင်ကျွန်တော်တို့ဒီနေ့ဒီနေ့တော့အချိန်ပြပါ
Blewa Munet, Hema Lunker and a town says he said go don't ha. Rakhine Tatto in a sick on sea tattoo type where Pintan Pipa Mujang Town and Chile did that can be do reha. Blewa Munet, Samimio Poma, Sipe, Denshaw Nijara, Pipare. Lashing and Yemiti Minyan Dachin, Sipe, Shan Bidu Rego, Nayama Pian Kindin Bulo, Blewa did that kind of Uga, Piovare. Blewa Muboma, Sipe Shang Sakangaku, Shibiro, in Tonsu Bound the Tonya Joe, Louis Chowtown Nibak and Sipe Colony Jaya Sepi Pare.
Akusa be the Ninja Gunas in Jayama Vashim.
Anna Tengu John Sikonsi, Pansy Tare, Mumbi Nega, Takaru, Jonda, Amyapyama, Molamia, Takaruga, Jontu, Jonda, Nasanga, Ulumia, Lavare, Chimpine, Hakane, Palampama, Sikonsi, Taka, in Atatan Termine, Tapsi, Loshanilu, Dirakan, Lutuka, Quayetane, Taipwe, Nidan, Chipwa, Nivare.
Torashinu Kunasin, Nigizara Garo, Nezadida, Diana, the Dental, a person, Tin Sepini, the Dying, the Dinlobe, Pipare. Now the neighbor sees him up, and so Jaya Omashun, Tabaga, Amiba.
Tying Jesai, Fiba Wino Dari, Susie Tin said that Diane, the Dinlo, sees him at Piparekna. General Viewer told him being it at season dinner, but the low, we van jam beijing there. General Pisa Ganama, did the chain town in there, so you know, Sayita, my email is aga burmese@voanews.com, Chiparekmia. A good all, the day in Jinjogo, talking mute the guard, the clip, your piapi, my Chipare.
Yamanangama Democracy, Loshamugo, Abi, Taukan Jam, Piada Jabu. American Hotel Madriga, Titan like Jabari, Siana Tami Naupai, Nangae Echeteri, Poboni, Yamanang and Patalo, a year you saw him at Uri Jango, Congress Lodoma at TPB, Democracy, Abe Bule, Alodon Nangan Jaya Comedy Ogata, Gregory Mixta, Yamanang and Say Uri Mujan and Patabi, Jadabrin is Sunuberma, Pioso Gera Pipare. Sita Anna Tempi, Nangae Echete, Junior, Yamanang and Ma, Democracy Lancham or Piampi Yoda. Singapore Nangangani, Banai Shengwago Tompi, Sigons on Rigo PRP Nine Delu, American Nangangai Tana, Timinga, Derek Shuliga, Pio Sulai Bari, February Day, Yamanangama Sita, Anna Tengutre, Tawan Shidurin, Pate, Senre, Nidurigo, American Ayu, Tankatari, Shini Jaune, Singapore Nangan Nele, Laru, Lonazan, Shijang, Pio Sukebari. Yamanang and Bow and Nang and Bow, Sit and Nangango, Uru Yadi, Pion and Mujau, No Sedre, a Jewsedre, Jungan Hang, a two sewing yard, Nangan Ripsine, American Ga, Sayan Twin Library, Yamar India, Mia Korea, Pakistan, Afghanistan, a Bowen, Nangamau, Sit and Nangango, a two sewing yard, Nangan Risema, Tedwin Tarepian, Baho Africa, Pacific, the Modia, Dida Ringa, John Nangang, Yagli Riguro, Sewing Yard, Dida, Nakupine, Tama Lita, Pipari. Yamaning and Bowen, Gababoga, Nanga de Choma, Amuda Miri, a coin, Chopal Kamuri, Shini Delu, Gula Damaga, Dream Mujo, Antonio Guderaska, the Reap Bilibari, Yama, Afghanistan, Ethiopia, Yemen Sare, Nanga Rima, Amuda Mi, a coin, Chopal Kamuri, Pepe Kane, a chini rene, Yinsainia Delu, Tadabrinima, Piosu light up Pipari.
Jesus Wagamia, the Dangino Go, Dokin Mutet, Jobia Gerava. ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရေမှုတွေကတော့ကိုရဲမွန်နဲ့ကိုစုံမှုကျော်တို့ဖြစ်ကြပါတယ်အတန်မိုင်းဆိုင်ရာရုပ်တန်မိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီကုတ်နဲ့ဆူပါအယ်တရပ်တို့ဖြစ်ကြပါတယ်တောက်ကြနေမနေ့ကင်း VOA အစီအစဉ်တွေကိုလိုင်းလို့မီတာ25လေးစေ50ဒီအပြင်VOA ရဲ့Facebook စာမျက်နှာ YouTube စာမျက်နှာကပါကျွန်တော်တို့တိုက်ရိုက်ထုတ်လွှင့်ပေးကြတာဖြစ်ပါတယ်တောက်ကြနေမနေ့ကင်း VOA ရဲ့အစီအစဉ်တွေကိုလိုင်းလို့မီတာ25လေးစေ50ဒီအပြင်VOA ရဲ့Facebook စာမျက်နှာ
This program has come